Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2016ခုနှစ်ဇူလိုင်လ10ရက်တောက်ကြနေညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတင်ဆက်ပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပဲသတင်းတွေကိုရှားဖောင်နဲ့ကျွန်တော်ကြော်သိမ်းကြည့်ကြပါပါ။Texas ပြည်နယ် Dallas မြို့မှာစာသာပရိနိညကငင်းချမ်းတဲ့ဆန္ဒပြပွဲတစ်ခုအတွင်းရဲတပ်ဖွဲ့ဝင်တွေကိုတရက်နဲ့ပြစ်လို့တပ်ဖွဲ့ဝင်9ဦးသေဆုံးသွားပါတယ်။ EU ကနေ UK နိုင်ငံခွဲထွက်ရေးကိစ္စချောချောမောမောဖြစ်မယ်လို့မျှော်လင့်ကြောင်းအမေရိကန်သမ္မတဘရက်ကိုဘားမားကပြောပါတယ်။ Hillary Clinton ရဲ့ email အချုပ်တော်ဝန်ကိစ္စနိုင်ငံခြားရေးဌာနကစုံစမ်းစစ်ဆေးမှုတစ်ခုပြန်လုပ်နေပါပြီ။ဒီသတင်းတွေပါဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။အခုမနေ့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးအမေရိကန်သမိုင်းမှာအဆိုးဆုံးပြစ်ခတ်မှုတွေကတစ်ခုဖြစ်တဲ့ Dallas မြို့ကရဲရဲရှိတွေကိုလက်ဖြောင့်တနက်သမားတွေပစ်မှတ်ထားတိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့
ကျွန်တော်တို့ကအဲ့မှာရောက်နေရင်လည်းအဲ့လိုမျိုးကြုံနိုင်တယ်ဆိုတဲ့စိတ်ကအများကြီးရှိတယ်အဲ့လိုမျိုးဆိုရင်မရှိတယ်
ဒါလက်ဝင်ကျင်မှာနေထိုင်တဲ့မြန်မာအတိုင်းဝိုင်းကစိုးရိမ်ပူပန်မှုတချို့ကိုလည်းနားဆင်ကြရမှာဖြစ်တယ်လို့ပြည်တွင်းမငြိမ်သက်မှုဖြစ်ရာအရကတိုင်းရင်းသားထောင်ထဲချီတဲ့ကလေးငယ်တွေရဲ့ပညာသင်ခွင့်မရဘဲဖြစ်နေတဲ့အခြေအနေ27ရာစုပင်လုံကြီးလာကန်နဲ့တပြိုင်နက်အရက်ဖက်အဖွဲ့အစည်းတွေလည်းငင်းကြဲရေးလုပ်ငန်းစဉ်မှာပါဝင်နိုင်ခြင်းအဆိုပြုချက်နဲ့ရခိုင်ပြည်နယ်အတွင်းကရေဘေးတံခံရတဲ့ဒေသတွေကအခြေအနေတွေကိုလည်းပြောပြပေးသွားမှာပါရှင်ဒီလိုစောင်းပါးတွေနဲ့ဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိမ်းနဲ့ရှားဖောင်တို့ကြီးညာပေးပါမယ်ရှင
်အမေရိကန်ပြည်တော်စု Texas ပြည်နယ် Dallas မြို့မှာဇာတာပရိနိညကငင်းကျဲစွာဆန္ဒပြပွဲတစ်ခုအတွင်းချောင်းမြောင်းပစ်ခတ်တဲ့တနက်သမားတွေလူတန်းရရှိသူ3ဦးကိုဖမ်းဆီးထားပြီး၄ယောက်မြောက်လူကတော့တေဆုံးသွားတယ်လို့ Dallas ရဲတပ်ဖွဲ့ကပြောပါတယ်ဒီဖြစ်ရအတွင်းရဲတပ်ဖွဲ့ဝင်9ဦးတေဆုံးပြီးနောက်ထပ်ရဲတပ်ဖွဲ့ဝင်9ယောက်နဲ့အရသာ2ဦးဒဏ်ရာရတယ်လို့မြို့တော်ဝန်ကဒီကနေ့မနက်မှာပြောပါတယ်မီနီဆိုတာနဲ့လူဝီစီယာနာပြည်နယ်တွေမှာလူမဲမျိုးသားနှစ်ဦးကိုလူပြိုရဲတပ်ဖွဲ့ဝင်တွေကပစ်တတ်တဲ့ဖြစ်ရပ်တွေပေါ်ဇာတာပရိနိညနေပိုင်းကဒလတ်စ်မှာဆန္ဒပြပွဲတွင်ဒီတိုက်ခိုက်မှုဖြစ်တာပါ။တန်ရားရှိသူတွေဟာဘယ်သူတွေဆိုတာကိုမြို့အုပ်ချုပ်ရေးပိုင်းနဲ့တရားဥပဒေစိုးမိုးရေးပိုင်းတာဝန်ရှိသူတွေကမပြောသေးပါဘူး။ဒါပေမဲ့တန်ရားရှိသူတဦးကသူဟာလူပြူတွေအထူးသဖြင့်လူပြူရဲတပ်ဖွဲ့ဝင်တွေကိုတတ်ချင်တယ်လို့ရဲတပ်ဖွဲ့ကစစ်ဆင်ညှိနှိုင်းသူတဦးကိုပြောတဲ့အကြောင်းဒီကနေ့မနေ့သတင်းစာရှင်းလင်းပွဲတွင်ဒလတ်စ်ရဲတပ်ဖွဲ့အကြီးအကဲဒေးဗစ်ဘရောင်းကပြောပါတယ်။အဲလူကနောက်ပိုင်းမှာရဲတပ်ဖွဲ့ကထောင်ပေါက်တဲ့ပေါက်ကွဲမှုတစ်ခုတွင်တိစုံသွားပါတယ်အဲလူရဲ့နာမည်ကိုရဲကမပြောပါဘူးမကြာသေးခင်ကဖြစ်တဲ့ရဲတွေရဲ့ပြစ်ခတ်မှုတွေပေါ်သူမကျေနပ်တဲ့အကြောင်းနဲ့ဘယ်အဖွဲ့နဲ့မှမပတ်သက်ဘူးလို့ပြောတဲ့အကြောင်းလဲရဲတပ်ဖွဲ့ကြီးကဘရောင်းကသတင်းထုတ်တွေကိုပြောပါတယ်ရဲတပ်ဖွဲ့နဲ့စစ်သက်ညီနိုင်တာအဆင်မပြေဖြစ်ပြီးတဲ့နောက်ဘာဆိုတာအတိအကျမပြောတဲ့ဖောက်ခွဲပစ္စည်းတစ်ခုကိုရဲတွေကဘုံခွဲဆက်ရုပ်သုံးပြီးသူ့နားမှာဖောက်ခွဲတာမှအဲလူတိစုံသွားတယ်လို့ရဲတပ်ဖွဲ့ကြီးကပြောပါတယ်
အမေရိကန်ပြည်ထောင်စုကတရားနေရာနှစ်ခုမှာဒီသတင်းပတ်သက်ရဲဝန်ထမ်းတွေရဲ့ပြစ်ခတ်မှုကြောင့်လူမဲမျိုးသားတို့တည်ဆုံခဲ့ရပြီးတဲ့နောက်အာဖရိကနယ်ပွားတွေနဲ့တခြားလူနည်းစုတွေပေါ်ရဲဝန်ထမ်းတွေရဲ့အင်အားသုံးကင်တွယ်မှုတွေကိုကန့်ကွက်ကြသူယာနဲ့ချီမြို့တော်ဝါရှင်တန်မှာကြားတာပတင်းငါကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲလူမဲအမျိုးသားအုပ်ကိုရဲဝန်ထမ်းတွေကပြစ်တက်ခဲ့တဲ့ဗီဒီယိုမှတ်တမ်းပုံတွေထွက်လာပြီးတဲ့နောက်လူတွေအများအပြားမကျေမနပ်ဖြစ်ခဲ့ကြတာပါ။အသက်38နှစ်အရွယ်ကလေး9ယောက်အဖေ Elton Sterling ဟာအင်္ဂါနေ့က Louisiana ပြည်နယ်မှာရဲအရာရှိကအမြေပြင်ပေါ်လဲချပြီးတနက်နဲ့6ချက်ပြစ်တာခဲ့တာပါလူတစ်ယောက်က Sterling ဟာတနက်နဲ့ချင်း6တာတွေလှုပ်ခဲ့တယ်လို့ဆိုပြီးရဲကိုအကြောင်းကြားခဲ့ပြီးတဲ့နောက်အခုလိုပြစ်တာခံရတဲ့အခြေအနေဖြစ်ခဲ့ရတာပါတခါမနီဆိုတာပြည်နယ်မှာတော့ဗုဒ္ဓဟူးနေ့က Philandoကောစတီဆိုတဲ့အမျိုးသားဟာသူ့ရဲ့ချစ်သူမိန်းကလေးနဲ့အသက်၄နှစ်အရွယ်ကလေးငယ်တို့ရဲ့ရှေ့မှာပဲပြစ်တာခံခဲ့ရပါတယ်။ရင်စည်းကမ်းရရဲရရှိတွေကသူ့ကားကိုတားပြီးစစ်ဆေးချိန်မှာသူကတရားဝင်ခွင့်ပြုချက်နဲ့ကင်ဆောင်ထားတဲ့ဘစ်စတိုတနတ်တလက်သူ့မှာရှိတဲ့အကြောင်းပြောခဲ့ပြီးတဲ့နောက်ပြစ်တာခံခဲ့ရတာဖြစ်ပါတယ်။ဒီပြရတွေနဲ့ပတ်သက်လို့လည်းရဲရရှိတွေရဲ့တိုင်တွယ်ပုံကိုမကျေနပ်ကြသူတွေအများအပြားမြို့တော်ဝါရှင်တန်အပြင်နယူးယောက်နယူးချက်စီဖလော်ရီဒါနဲ့မီရှိဂန်ပြည်နယ်တွေကမြို့ကြီးတွေမှာကြာတာပရင်းကကံကွယ်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ Texas ပြည်နယ်ဒလတ်မြို့ကဆန္ဒပြပွဲအတွင်းမှာတော့လက်ဖြောင့်တနတ်သမားတွေကရဲအရာရှိတွေကိုပြန်လည်ပစ်ခတ်ခဲ့တာကြောင့်ရဲဝန်ထမ်း9ဦးနဲ့တေဆုံးခဲ့ပြီးတော့အတော်များများထိခိုက်ဒဏ်ရာခဲ့ကြပါတယ်ရှင်
။ဥရောပသမဂ္ဂ EU တွေကနေပြည်တင်ခွဲထွက်တဲ့ကိစ္စအသိကြီးလှုပ်လှုပ်ရှားရှားမဖြစ်ပေပြီးမယ်လို့မျှော်လင့်နေကြအောင်အမေရိကန်သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်။မြောက်အတ္တလန္တိစာချုပ်နေတိုးဖွဲ့ထိပ်သီးစီဝေးတက်ဖို့ပိုလန်နိုင်ငံဝါဆောမြို့မှာဒီကနေ့မနေ့အစောပိုင်းရောက်သွားတဲ့သမ္မတဥပမာကအဲလိုပြောတာပ
ါ Based on my recent discussions with Prime Minister Cameron, Chancellor Merkel and now here today
ဝန်ကြီးချုပ်ကင်မရွန်ဝန်ကြီးချုပ်မာဂဲလ်နဲ့မာဂဲလ်နဲ့ဒီကနေ့ဒီမှာကျွန်တော်ဆွေးနွေးတာတွေပေါ်အခြေခံပြီးပြောရရင် UK ရဲ့အသွင်ကူးပြောင်းရေးကိစ္စစနစ်တကျနဲ့ချော်ချော်မွေ့မွေ့ဖြစ်ဖို့ UK နဲ့ EU ကြားလက်တွေ့ကျကျနဲ့ပူးပေါင်းဆောင်ရွက်တဲ့ပုံစံလက်တွဲလှုပ်ဆောင်သွားမယ်ဆိုတာကျွန်တော်လုံးဝယုံကြည်ပါတယ်လို့သမ္မတဥပမာကပြောပါတယ်အခုခီးစဉ်ဟာသူ့အတွက်တော့သမ္မတအနေနဲ့ဥရောပဒေသနောက်ဆုံးခီးစဉ်ဖြစ်ပွဲရှိပါတယ်EU ကနေထွက်ဖို့ဗြိတိရှမဲဆန္ဒရှင်တွေမဲပေးဆုံးပြတ်ခဲ့တာကြောင့်ဥရောပတိုက်အတွင်းပေါင်းစည်းရေးအနာဂတ်ပေါ်လေးနက်တဲ့မေးခွန်းတွေထွက်လာချိန်မှာအမေရိကန်ပြည်ထောင်စုအနေနဲ့ကတော့ဥရောပပေါင်းစည်းရေးအခိုင်အမာထောက်ခံသူအဖြစ်ဆက်ပြီးရပ်တည်သွားပါမယ်လို့မစ္စတာဘောမားကပြောပါတယ်။ဒီတို့ဖွဲ့ဝင်နိုင်ငံတွေကတခြားကောင်းဆောင်တွေနဲ့ဝါဆော်မြို့မှာနှစ်ရက်ကြာထိပ်သီးအစည်းအဝေးတက်ပြီးတဲ့နောက်မစ္စတာဘောမားဟာစပိန်နိုင်ငံကိုသမ္မတအနေနဲ့ပထမဆုံးခရီးဆက်ထွက်မှာဖြစ်ပါတယ်။
ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်လာဖို့တေချာသလောက်ရှိနေတဲ့ဟီလာရီကလင်တန်သမ္မတအိုဘားမားအစိုးရလက်အောက်နိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့တဲ့အချိန်တုန်းကသူနဲ့သူ့ရဲ့အဓိကလက်ထောက်ဝန်ထမ်းတွေကြားမှာအရေးကြီးတဲ့လျှို့ဝှက်အချက်လက်တွေကိုပေါ်ပေါ်ဆက်ဆက်ကင်တွယ်ခဲ့သလားဆိုတာကိုနိုင်ငံခြားရေးဌာနကဌာနတွင်စုံစမ်းစစ်ဆေးမှုတွေပြန်လည်လှုပ်ဆောင်ဖို့ရှိနေပါတယ်။ဒီကိစ္စတက်နိုင်သမျှအမြန်ဆုံးပြီးစီအောင်ဆောင်ရွက်မှာဖြစ်ပေမဲ့ဘလောက်ကြာမယ်ဆိုတဲ့အချိန်ကာလသတ်မှတ်တာမျိုးတော့လုံမှာမဟုတ်ဘူးလို့နိုင်ငံခြားရေးဌာနပြောခွင့်ရဂျွန်ခော်ဘီကပြောပါတယ်။Mrs. Clinton ပေါ်တစုံတရာတရားစွဲဆိုခြင်းမရှိပေမဲ့တရားရေးဌာနကစုံစမ်းစစ်ဆေးမှုတွေအပြည့်အစုံလှုပ်ဆောင်ခဲ့ပြီးမို့အခုနိုင်ငံခြားရေးဌာနအတွင်းပြန်လည်သုံးသပ်မှုတွေလုပ်မဲ့အကြောင်းကို Mr. Gabby ကပြောသွားတာပါ Mrs. Clinton ရဲ့ email အရှုပ်တော်ပုံနဲ့ပတ်သက်လို့ရာဇဝတ်အကြောင်းအရစွဲချက်မတင်သင့်ဘူးလို့ Federal ထောက်လှမ်းရေး Bureau FBI နဲ့တရားသူကြီးချုပ် Loretta Lynch တို့သဘောတူခဲ့ကြပြီးတရက်အကြာမှာအခုလိုဌာနတွင်စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်မှာဖြစ်ပါတယ် Mrs. Clinton ရဲ့ပြိုင်ဘက် Republican Party ဘက်ကသမ္မတလောင်းဖြစ်လာဖို့တေချာနေတဲ့ Donald Trump အပါအဝင် Republican Party တွေကတော့ Mrs. Clinton အပေါ်စွဲချက်မတင်တဲ့အပေါ်ဝိုင်းဝန်းဝေဖန်နေကြပါတယ်။နာမည်ကြီးနိုင်ငံရေးသမားတယောက်ဖြစ်တဲ့သူ့ရဲ့အရှိန်အဝါနဲ့ Mrs. Clinton ဟာရာဇဝတ်ကြောင့်ရတရားစွဲဆိုခံရမယ့်အရေးကနေကင်းလွတ်ခွင့်ရနေတယ်လို့ဆိုပြီး Republican တွေကဆွတ်ဆွဲဝေဖန်နေကြတာပါရှင
်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 7239ကလိုက်ဒိုမီတာ25 kHz 7196 5လိုက်ဒိုမီတာ32 kHz 9325 5လိုက်ဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တောက်ကြညာဘက်သတင်းတွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်မြောက်ကိုရီးယားကနျူကလ িয়ার နဲ့ပယ်ထင်တုံးကြီးအစီအစဉ်တွေဆက်လုပ်နေတာကိုတံပြန်ဖို့အတွက်ကိုရီးယားကျွန်းဆွယ်မှာ Thought လို့အတူကောက်ခေါ်တဲ့ Terminal High Altitude Area Defense ဒုံးခွင်းဒုံးစနစ်ကိုချထားမယ်လို့အမေရိကန်နဲ့တောင်ကိုရီးယားတို့ကကြေညာလိုက်ပါတယ်။ကိုရီးယားနိုင်ငံကအမေရိကန်တပ်ဖွဲ့ရဲ့ဦးစီးချုပ်ဗိုလ်ချုပ်ကြီး Thomas Van Dell နဲ့တောင်ကိုရီးယားဒုတိယကာကွယ်ရေးဝန်ကြီး Ru Jae-sung တို့ဆိုးမျိုးတော်မှာဒီကနေ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းတရားဝင်ကြေညာသွားတာပါ။မြောက်ကိုရီးယားဟာနိုင်ငံတကာအတိုင်းဝိုင်းကိုကတိကဝတ်ပြုထားတာတွေနဲ့ဆန့်ကျင်ပြီးပယ်ထင်းတုံးကြီးတွေနဲ့ပျက်စီးသေးဆုံးမှုအများပြားဖြစ်စေတဲ့လက်နက်တွေကိုဆက်ပြီးထုတ်လုပ်နေတာကြောင့်ဒီချင်းချောက်မှုနဲ့ရင်ဆိုင်တာမှာကိုကုတ်ကိုခုခံကာကွယ်နိုင်စွမ်းရှိတယ်ဆိုတာကျွန်တော်တို့မဟာမိတ်တွေကိုအာမခံချက်ပေးဖို့လိုပါတယ်လို့ဗိုလ်ချုပ်ကြီးဗန်ဒါကပြောပါတယ်။ဖေဖော်ဝါရီလမှာမြောက်ကိုရီးယားကနျူကလ িয়ার ဆန်သက်တာပယ်ထင်းတုံးကြီးနည်းပညာကိုသုံးပြီးတာဝဲပစ်ဒုံးရင်ပစ်လွတ်ဆန်သက်တာတွေလုပ်ပြီးတဲ့နောက် Third ဒုံးခွင်းတုံးစနစ်ကိုချထားဖို့ဖြစ်နိုင်ခြေအလားအလာတွေကိုအမေရိကန်နဲ့တောင်ကိုရီးယားတို့ကြားတရားဝင်ဆက်ပြီးနှိမ့်နိုင်တိုင်ပင်ကြတာပါ။ Third ဒုံးခွင်းတုံးစနစ်ဟာတပတ်ကပြစ်လွတ်လိုက်တဲ့ပယ်ထင်းတုံးကြီးတွေကိုလမ်းကူးလက်မာတွင်ကြားဖြတ်ဖြက်စီးနိုင်တဲ့စနစ်ပါအခုချိန်ထိဆိုရင်တော့တာတူနဲ့ဒါလက်ပြစ်ပယ်ထင်းတုံးကြီးတွေကိုထိထိရောက်ရောက်ချေမှုန်းနိုင်စွမ်းရှိတယ်ဆိုတာတရုတ်ပေါ်ပြသထားပြီးသားဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားပေါ်နောက်ဆုံးချမှတ်လိုက်တဲ့ဒဏ်ခပိတ်ဆို့မှုတွေဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်နဲ့တခြားအစိုးရအရာရှိတွေကိုလူ့အခွင့်အရေးချိုးဖောက်မှုကိစ္စနဲ့ပတ်သက်ပြီးတော့သတိပေးလိုက်တာပဲဖြစ်တယ်လို့အမေရိကန်ပြည်ထောင်စုအဆင့်မြင့်အစိုးရအရာရှိတူကကြာတာပတိနေ့မှာပြောကြားလိုက်ပါတယ်။မြောက်ကိုရီးယားမှာလုံလုံကျွတ်ကျွတ်ဖြစ်နေတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကြောင့်ကင်ဂျွန်အန်နဲ့တခြားထိပ်တန်းအစိုးရအရာရှိ၁၀ယောက်ကိုအမေရိကန်ပြည်ထောင်စုကဗုဒ္ဓဟူးနေ့မှာဒဏ်ခပိတ်ဆို့အရေးယူမှုချမှတ်လိုက်တာပါ။မြောက်ကိုရီးယားကအဖွဲ့အစည်း၈ခုကိုလည်းအမြင့်မဲ့စင်းထဲမှာထည့်သွင်းလိုက်ပါတယ်။ဒါဟာမြောက်ကိုရီးယားခေါင်းဆောင်တွေပေါ်ပထမဦးဆုံးအကြိမ်တတိယပုဂ္ဂလအရေးယူဒဏ်ခမှုချမှတ်လိုက်တာဖြစ်တယ်လို့လူ့အခွင့်အရေးချိုးဖောက်မှုကိစ္စနဲ့ဆက်နွယ်ပြီးတော့လည်းမြောက်ကိုရီးယားအစိုးရတာဝန်ရှိသူတွေကိုပထမဦးဆုံးအကြိမ်ဒဏ်ခအရေးယူမှုချမှတ်လိုက်တာပါ။ဒဏ်ခအရေးယူမှုတွေထဲမှာအဖွဲ့အစည်းတွေနဲ့တတိယပုဂ္ဂလပိုင်ဆိုင်မှုတွေကိုကန့်သတ်ထိန်းချုပ်တာတွေအပြင်အမေရိကန်နိုင်ငံသားတွေနဲ့ငွေသွင်းငွေလွှဲပြုလုပ်တာတွေကိုပါတာမြင်ပိတ်ပင်သွားမှာပါ။ အခုလိုလှုပ်ဆောင်ရတာဟာမြောက်ကိုရီးယားပြည်တွင်းမှာဘာတွေဖြစ်နေတယ်လဲဆိုတာကိုကျွန်တော်တို့သိနေတယ်ဆိုတာလူတွေကိုအသိပေးပြောကြားနေတာဖြစ်ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတာဝန်အရှိဆုံးသူဟာမြောက်ကိုရီးယားနိုင်ငံခေါင်းဆောင်ကင်ဂျွန်အန်ပဲဖြစ်တယ်လို့အမေရိကန်ပြည်ထောင်စုရဲ့အလုပ်သမားလူအခွင့်အရေးနဲ့ဒီမိုကရေစီရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးသောမလစ်စကီနိုကီက VOA ကိုရီးယားဌာနကိုပြောပါတယ်ရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာတက်ခိုက်တာတွေနဲ့အပြစ်မဲ့သူတွေကိုတပ်ဖြတ်တဲ့လုပ်ရက်တွေဟာအစ္စလာမ်ဥပဒေကိုချိုးဖောက်တာဖြစ်တယ်ဆိုပြီးမကြာသေးခင်ကပဲပြစ်တင်ရှုတ်ချစာဖတ်တော်ထုတ်ထားတဲ့အကြီးတန်းအစ္စလာမ်တရားဟောဆရာတူဦးဟာသူ့ကိုလုံခြုံမှုစူးစမ်းမှုတစ်ခုကနေတည်တည်လေးလွတ်သွားပါတယ်။အဲ့ဒီဖြစ်ရမှာတခြားလူ၄ယောက်ထက်မနည်းတန်းရရပါတယ်။ဘာသာရေးတရားဟောဆရာကြီးမော်လာနာဖာရဒူဒင်မဆူဒ်ဟာကျတပရီနေ့က8 El Fardar ထိမှန်ခီရှောဂနီဂန်ချ်မှာလုံမဲ့ပွဲတော်တစ်ခုမှာဝိပုစုတောင်းပွဲကြီးတစ်ခုကိုဦးဆောင်လုပ်မဲ့အစီအစဉ်ရှိခဲ့တာပါ။စုတောင်းပွဲကိုသူရောက်မသွားခင်မိနစ်ပိုင်းလေးမှာပဲအဲ့ဒီနေရာကိုသွားမဲ့လက်နက်ကန်အုပ်စုတစ်ခုရဲ့ဖွဲ့ဝင်တွေကိုရဲတပ်ဖွဲ့ကကြားဖြတ်တားဆီးပြီးတော့တိုက်ခိုက်ခဲ့ပါတယ်။အဲ့ဒီလူတွေကဒါကာမျိုးတော်မှာပြီးခဲ့တဲ့သတင်းပတ်ကနိုင်ငံသားတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုတိုက်ခဲ့တဲ့အဖွဲ့ကဖွဲ့ဝင်တွေဖြစ်နိုင်ခြေရှိပါတယ်။ဘုံတွေတနက်တွေဓာတ်တွေကင်ထားတဲ့လူအုပ်စုတစုကိုစုတောင်းပွဲနေရာနဲ့မီတာရာကျော်ဝေးတဲ့နေရာကစစ်ဆေးရေးဂိတ်တစ်ခုမှာတာဝန်ရှိသူတွေကတားဆီးတာပါ။အဲဒီစူတောင်းပွဲမှာရမဒန်ဥပုလ္လကုံဆုံးတဲ့အထိမ်းအမှတ်ဆင်နွှဲဖို့မွတ်စလင်3သိန်းကျော်စုဝေးနေခဲ့ကြတာဖြစ်ပါတယ်။ခီရှောဂန်စ်အရက်မှာဆိုလာကီယာ8စူတောင်းခွင့်အပြင်ဘက်စစ်ဆေးရေးဂိတ်မှာအပြန်အလှန်တိုက်ခိုက်မှုရုတ်တရက်ဖြစ်ပြီးစစ်သွေးကြွတွေကရဲတွေကိုလက်ဖြစ်ဘုံတွေနဲ့ပစ်ပေါက်တိုက်ခိုက်တယ်လို့သတင်းတွေကပြောပါတယ်။ဖြစ်ရအတွင်းရဲတပ်ဖွဲ့ဝင်2ဦးစစ်သွေးကြွ2ဦးနဲ့အနာဂတ်အမျိုးသမီး2ဦးသေဆုံးပြီးတခြားလူဒါဇင်နဲ့ချီပြီးဒဏ်ရာရပါတယ်။တိုက်ခိုက်သူတွေတဲကအသက်16နှစ်အရွယ်အမျိုးသမီး2ဦးကိုတော့ဒဏ်ရာတွေနဲ့အတူဖမ်းမိခဲ့ပါတယ်။
အီရန်နိုင်ငံဘက်ဂရက်မြို့မြောက်ပိုင်းမှာရှိတဲ့ရှီးအိုက်မွတ်စလင်တွေရဲ့ဘာသာရေးအဆောက်အဦတစ်ခုကိုဂျာသာပရင်းနဲ့နောက်ပိုင်းက IS အကြမ်းဖက်သမားတွေတိုက်ခိုက်ခဲ့တာကြောင့်လူ35ယောက်ထပ်မံနေသေဆုံးပြီးတခြားတော်များများလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့အီရန်အလုံးစုံရေးတာဝန်ရှိသူတွေကတောက်ကြနေမှာပြောပါရယ်။ဆေးရီမိုဟာမက်ဝတ်ပြုကျောင်းကိုတိုက်ခိုက်တာမှာအသေးခံဘုံးခွဲသူအများအပြားတနက်တွေမော်တာတွေနဲ့ပြစ်ခတ်တာတွေပါဝင်ပါရယ်။ဒါဟာဘက်ဂရက်မြို့တော်ကလူစီကားတဲ့ဈေးဝယ်ထွက်ရနေရာမှာတိုက်ခိုက်ခံရလို့ရာနဲ့ချီတဲ့လူတွေသေဆုံးဒဏ်ရာရခဲ့ပြီးရဲပိုင်းတွင်းမှာပဲထပ်ဖြတ်တာပါ။ပထမဖြစ်ရကတော့အီရတ်သမိုင်းမှာအသေးအပြောက်အများဆုံးဖြစ်ရပါဘဲဂရက်မြို့မြောက်ဘက်85ကီလိုမီတာအကွာဘာလာမြို့မှာရှိတဲ့ဘာသာရေးအဆောက်အဦကိုတိုက်ခိုက်ရမှာ IS စစ်သွေးကြွ3ယောက်ကအဆောက်အဦထဲမှာရှိတဲ့လူတွေကိုဝင်ရောက်ပစ်ခတ်တာတွေမလုပ်ခင်မှာမော်တာနဲ့အရင်ပစ်ခတ်ခဲ့တာဖြစ်ပါတယ်ရှင
2016ခုနှစ်ဇူလိုင်လ8ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကြီးညာပေးခဲ့တာပါ။အခုကစပြီးတော့နောက်ဆုံးရထားတဲ့သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုစက်တိုက်ထုတ်လွှင့်ပေးသွားမှာပါ။မြန်မာပြည်ဆိုင်ရာသတင်းလွှာတွေသတင်းဆောင်ပါတွေမထုတ်လွှင့်ခင်အရင်ဆုံးတော့ Dallas မြို့ကရဲတပ်ဖွဲ့ဝင်တွေကိုပစ်မှတ်ထားတိုက်ခိုက်ခံရတဲ့အခြေအနေကိုပြောပြပေးပါမယ်။American ပြည်တော်စု Texas ပြည်နယ် Dallas မြို့မှာမနေ့ညပိုင်းကတနတ်သမားတွေရဲ့ခြောက်မြောင်းပစ်ခတ်မှုကြောင့်ရဲတပ်ဖွဲ့ဝင်တွေသေဆုံးခဲ့တဲ့အထိဖြစ်ခဲ့တဲ့အတွက်ဒေသခံမြန်မာအတိုင်းဝိုင်းကြားမှလည်းတုန်လှုပ်ခြောက်ခြားသွားခဲ့ပါတယ်။ American သမိုင်းမှာအဆိုးဆုံးပစ်ခတ်မှုတွေကတစ်ခုအဖြစ်လုံခြုံရေးအတွက်စိုးရိမ်ပူပန်မှုတွေလည်းပေါ်ပေါက်လာခဲ့တာပါ။အကြောင်းစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့နန်းလောင်ကတင်ပြပါမယ်ရှင်။
African Web War American နိုင်ငံသားနှစ်ဦးကိုလူဖြိုးရဲတပ်ဖွဲ့ဝင်တွေက Louisiana နဲ့ Minnesota ပြည်နယ်တွေမှာပြီးခဲ့တဲ့ရက်ပိုင်းကပြစ်တက်ခဲ့တဲ့တီးခြားဖြစ်ရပ်တစ်ခုဖြစ်ခဲ့တဲ့အပေါ် Dallas မြို့မှာဆန္ဒပြနေတာကိုလုံခြုံရေးတာဝန်ယူနေတဲ့ရဲတပ်ဖွဲ့ဝင်တွေပြစ်ခတ်ခံရပြီးတော့ရဲတပ်ဖွဲ့ဝင်9ဦးသေဆုံးခဲ့ရတာပါ။တနတ်သမားအဖြစ်တန်တရားရှိသူတဦးကိုတော့အသေးဖမ်းဆီးမိပြီးတချို့ကိုလည်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။ပြစ်ခတ်မှုအဆုံးသတ်သွားပေမဲ့လည်း Dallas မြို့မှာတော့ပူပူနွေ့နွေ့အဖြစ်ပြက်ကြောင့်တုန်လှုပ်ခဲ့ကြတာပါ။Dallas မြို့ကမြို့တော်ခမမှာအလုတ်လုပ်နေတဲ့တန်တီကျွဲကတော့အခြေအနေတည်ငြိမ်စပြုပြီးဖြစ်ပေမဲ့လည်းမြို့ခံတွေကြားစိုးရိမ်မှုတွေကတော့မပြောက်သေးဘူးလို့ဆိုပါတယ
်။ Dallas ကနေပြီးတော့ဒီရဲတွေ study hall အကုန်လုံးက emergency worker တွေအကုန်လုံးသူတို့ကအလုတ်ကိုစူးစမ်းလုပ်ပြီးတော့ဒီပြည်သူတွေအတွက်ကာကွယ်နေပေမဲ့ကိုယ်စိတ်ထဲမှာတော့စိုးရိမ်စိတ်ကအများရှိနေလေ။ဘာလို့ဆိုတော့ sniper shooting ဆိုတဲ့ခါကျတော့ their building ကနေဘယ်ကနေပြစ်မဲ့မှန်းလည်းမသိဘူး။ bomb threat ကရှိရဆိုတော့လည်းဘယ်နားမှာဘုံကပြုတ်ထားမသိတာမသိဘူးလေ။အမကလည်းအစိုးရစီမှာလှုပ်လှုပ်တယ်ဆိုတော့ကိုယ်အစိုးရ building ထဲမှာလည်းဖြစ်နေမလားပါလားဆိုတဲ့စိုးရိမ်စိတ်ကရှိရ။အဲ့တော့မနေ့စောစောကိုအပေါင်းထဲမှာကောင်းမောင်းပြီးတော့မသွားရဲဘူးပေါ့နော်။ကြောက်စိတ်ကရှိရဆိုတဲ့ခါကျတော့အဲ့ဒါဒီဟိုကိုလုံးလုံးရေးအတွက်ကိုအဓိကထားပြီးတော့နည်းနည်းအလင်းထွက်မှလည်းအခုမှမအလုပ်သွားနေရပေါ့နော် ဆိုတော့ဟိုကိုနေတဲ့မြို့လေဘာပဲပြောပြောဟိုအဲ့လိုမျိုးဖြစ်တယ်ဆိုတဲ့ခါကျတော့အလုံးတော်လည်းစိတ်မကောင်းဘူးအလုံးလုံးတော့ရေးတော်လည်းစိတ်ပူတယ်ပေါ့နော
်ပိုလာနိုင်ငံဝါဆောမြို့မှာမြောက်အတ္တလန္တိတ်စစ်စာချုပ်နေတိုအဖွဲ့ထိပ်သီးအစည်းအဝေးကိုနရက်ကြာတက်ရောက်ဖို့ရောင်းနေတဲ့အမေရိကန်သမ္မတဘရက်ဥပမာကလည်းတက်ခိုက်မှုတွေကိုပြစ်တင်ရှုံချပြီးအများပြည်သူလုံခြုံရေးအတွက်ရဲတပ်ဖွဲ့ဝင်တွေအသက်ဆုံးတောင်းဝန်ထမ်းဆောင်နေတယ်ဆိုတာဒီဖြစ်ရပ်တွေကနေဝန်내ဘွယ်တတိပေးနေပါတယ်ဆိုပြီးရဲတပ်ဖွဲ့ဝင်တွေအားလုံးနဲ့မိသားစုဝင်တွေအတွက်ဆုတောင်းပေးကြဖို့အမေရိကန်နိုင်ငံသားအားလုံးကိုတိုက်တွန်းခဲ့ပါတယ်1995ခုနှစ်ကတည်းကတက္ကစ်ပြည်နယ်မှာအခြေချနေထိုင်နေတဲ့မြန်မာနိုင်ငံကကချင်တိုင်းရင်ဘက်ပတစ်ချာချ်ကသင်အုပ်ဆရာလက်ဆိုင်လက်ပြကတော့အရင်ကမကြုံဖူးခဲ့တဲ့အဖြစ်အပျက်ကြောင့်သုံးလုံးမိတဲ့အကြောင်းပြောပါရစေ
။စိုးရိမ်မှုတော့ရှိပါတယ်။ဘာလို့လဲဆိုတော့ဒီအသားအယောင်နဲ့ပတ်သက်တဲ့အစားဖြစ်တာဟုတ်အကယ်၍သာအဲ့ဒီဒီအခုဖြစ်တဲ့ Minnesota ဖြစ်တဲ့ကစားတဲ့လူတွေဟာတခြားပြည်တွေမှာဖြစ်တဲ့ကစားတွေမှာပြစ်ခံရတဲ့လူတွေများတော့အပြင်းရလဲတမန် traffic တွေနဲ့ပတ်သက်ပြီးတော့ရေးရရနေအဲဒီများတော့အဖြစ်သူတို့တားဆီးတဲ့ခါတွေမှာတွေ့ရတဲ့လူတွေကလူမဲတွေဖြစ်လို့ပေါ့နော်အဲ့လိုမျိုးအကယ်၍သာလူချုံဖြစ်တယ်ဆိုလို့ရှိရင်တော့သူတို့ရေးရပြစ်တက်တာဖြစ်မှာပြစ်မှာမဟုတ်ဘူးလို့ယူဆတယ်ကျွန်တော်လည်းစဉ်းစားမိတာပေါ့ဒါအကယ်၍သာကျွန်တော်တို့ကအဲ့မှာရောက်နေရင်လည်းအဲ့လိုမျိုးကြုံနိုင်တယ်ဆိုတဲ့စိတ်ကအများကြီးရှိတယ်အဲ့ဒါကြောင့်ဒါကတော့ကြောင်ကြမှုတစ်ခုပေါ့လေအဲ့လိုမျိုးဆိုရမှုရှိတယ်ဆိုတော့အဓိကတော့ကျွန်တော်တို့ဒီလိုကိစ္စကတော့ဒီရေးနဲ့ပြည်သူလူထုကြားမှာဒီကွာဟမှုဖြစ်တယ်ဆိုတာတော့ကျွန်တော်တွေ့မြင်မိတယ်ဆိုတော့ကျွန်တော်တို့လူထုနဲ့ပြည်သူလူထုနဲ့ရေးတယ်ကအမြဲတမ်းတလုံးတစည်းတည်းတွေ့တရာတွေဖြစ်လာဖို့ကတော့အများကြီးတိဆောက်ရမယ်လို့ကျွန်တော်ကတော့မြင်မိပါတယ်
ဒါလစ်မြို့ပြခတ်မှုဟာအမေရိကန်မှာနေပေါင်းတရာအတွင်းလုံခြုံရေးအာဏာပိုင်တွေအပေါ်အဆိုးအဝါဆုံးတိုက်ခိုက်ခံရမှုတွေထဲမှာတစ်ခုအပါအဝင်ဖြစ်ခဲ့သလိုရဲတပ်ဖွဲ့ဝင်82ယောက်တေဆုံးခဲ့ရတဲ့2000ခုနှစ်စက်တင်ဘာလအကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းရဲတပ်ဖွဲ့ဝင်တွေအများဆုံးတေဆုံးခဲ့တဲ့တိုက်ခိုက်မှုတစ်ခုလည်းဖြစ်ခဲ့ပါရဲ့ရှင်
နန်းလောင်စွန်စန်တင်ပြခဲ့တာပါရှင်အခုတော့မြန်မာပြည်တွင်းတိုက်ပွဲဖြစ်ပွားရာအရာကတိုင်းရင်းသားကလေးငယ်တွေရဲ့ပညာရေးအခြေအနေဘက်ကိုအလှည့်ပေးပါအောင်မယ်အစိုးရတပ်တွေနဲ့လက်နက်ကင်တိုင်းရင်သားအုပ်စုတွေရဲ့ဆယ်စုနှစ်တွေနဲ့ချီကြာနေပြီဖြစ်တဲ့တိုက်ပွဲတွေကြောင့်တိုင်းရင်သားဒေသကထောင်တောင်းချီတဲ့ကလေးတွေဟာကျောင်းပညာရေးသင်ကြားခွင့်မရဘဲဖြစ်နေကြပါတယ်။ပညာရေးစနစ်ပြုပြင်ပြောင်းလဲဖို့ကြိုးပမ်းဆောင်ရွက်နေတဲ့တစ်ချိန်တည်းမှာပဲစစ်ပွဲတွေကြောင့်ဖြစ်လာတဲ့နောက်ဆက်တွဲပြဿနာတွေကိုဖြေရှင်းဖို့လည်းအစိုးရတပ်အနေနဲ့ရင်ဆိုင်နေရတာပါ။ VOA သတင်းတောက် Steve Stanford ရှမ်းပြည်နယ်ကနေပေးပို့ထားတဲ့သတင်းဆောင်ပါကိုကိုအောင်အောင်ကပြောပြပေးပါမယ်ရှင်။
ရှမ်းပြည်နယ်ကဈေးဆိုင်အသေးလေးတစ်ခုရဲ့နောက်မှာဖွင့်ထားတဲ့စာသင်ခန်းကလေးဟာအစိုးရတက်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားပြစ်ပခတွေဆက်ဖြစ်ပွားနေသေးတယ်ဆိုတာကိုသတိပေးမိမောင်းထုတ်ပြနေတာပါအစိုးရစစ်တပ်တွေကရှမ်းပြည်နယ်အတွင်းတကြောပြန်ထိုးစစ်ဆင်နွှဲလာတာကြောင့်လွန်ခဲ့တဲ့အောက်တိုဘာကစလို့ကျောင်းတွေပိတ်လည်ရပြီးကလေးငယ်တွေလည်းစာသင်ကြားဖို့အခွင့်အရေးဆုံးရှုံးခဲ့ရပါတယ်ဒါပေမဲ့လည်းစစ်ဘေးကံတဲ့ကလေးငယ်တွေပညာရေးမနှောင့်နှေးရအောင်ကြိုးပမ်းကြသူတွေလည်းရှိတာကြောင့်သူရည်မှန်းချက်ကိုဆက်အကောင့်ထဲပေါ်နေနိုင်တယ်လို့ပြောသူကတော့ကျောင်းသူနန်းစင်ဦးပါ
ကိုနေကဆမဟာလိုက်ပိုက်စက
စပေးတဲ့ကိုတိန့်ဆောင်လာရပေမဲ့အထက်တန်းချောင်းပြည့်တဲ့အထိစူးစမ်းပြီးတော့စာဆက်တင်ပါပါဒါကျမရဲ့ရည်မှန်းချက်ပါ
ဒါပေမဲ့လည်းဆိုင်းအောင်မောင်းတို့လိုចောင်းသားတွေကတော့ပညာရေးအပေါ်အပြည့်အဝအာရုံမစိုက်နိုင်ပါဘူ
းဒါမှမဟုတ်ရွာကိုပြင်းထန်ဟဲ့
အမေနဲ့အဖေတို့ကကျွန်တော်စိတ်ပူပါတယ်ရွာမှာစစ်ပွဲတွေဖြစ်နေအိမ်ကိုကြီးလာမှန်းနိုင်ပါတယ်ကျွန်တော်ကတော့ဒီမှာရှိနေပေမဲ့မိဘတွေအတွက်အမြဲပူပန်နေရပါတယ်
အထူးသဖြင့်တိုင်းရင်းသားဒေသတွေမှာပညာရေးစနစ်ပြောင်းလဲဖို့စိန်ခေါ်မှုတွေဆက်ရှိနေပြီးအရင်စစ်အစိုးရရဲ့မူဝါဒရေးရာအမှားတွေကြောင့်တိုင်းရင်းသားတွေအနေနဲ့ယုံကြည်မှုနှေးပါနေပါတယ်။ဆရာမတဦးဖြစ်တဲ့နန်းဂျမ်ခန်းကတော့ယဉ်ကျေးမှုအမွေကိုဆက်ထိန်းသိမ်းဖို့ဆန္ဒပြင်ပြသူပါ။အ
ဲလောင်လိတိုင်းနေကတော့ခါနဲ့နေကဘဝမှန်ပင်လိ
ရှမ်းဘာသာဟာကျမတို့ဘာသာစကားပါ။ဒါကိုပြစ်ပယ်လို့မရပါဘူး။ဘာသာစကားကိုထိန်းသိမ်းဖို့ဟာကျမတို့အတွက်အရေးကြီးပါတယ်။
လက်ရှိအစိုးရတက်ကတော့တိုင်းရင်းသားရေးရာဝန်ကြီးဌာနကိုတိုးချဲ့ဖွဲ့စည်းလိုက်ပြီးဘာသာစကားယဉ်ကျေးမှုလူခွင့်ရေးပညာပေးရေးစတာတွေကိုတိုးမြင့်လှုပ်ဆောင်သွားမှာပါဒါပေမဲ့လည်းကလေးငယ်တွေအတွက်လက်တလောလိုအပ်နေတာကတော့ဘဝအာမခံချက်ပါအကြောင်းသူတူဖြစ်တဲ့ဆန်အွန်က
ပပွန်ထာမတေဟင်အနန္တယင်းက
ကိုဘဝမှာပါဖြစ်တဲ့ဆိုတာကိုမသိသေးပေမဲ့အထက်တန်းပညာရင်းပြီးရင်တော့လက်နက်ကင်ဖွဲ့တဲ့ဒါမှမဟုတ်ဆရာဝန်လှုပ်ကောင်းလှုပ်ပါမယ်ထားတော့စဉ်းစားရမှာပါ
မကြခင်ကာလမှာတော့အနာဂတ်ပုံမှုကောင်းမွန်လာဖို့အတွက်တိုင်းရင်းသားတွေတော်တော်များများပါဝင်မဲ့27ရာစုပင်လုံးညီလာခံကိုအစိုးရတစ်ကကျင်းပပေးမှာပါဒီညီလာခံကနေထွက်ပေါ်လာတဲ့ရလဒ်တွေကနေအခုလိုကလင်းငယ်တွေရဲ့ပညာရေးအပါဝင်နိုင်ငံအနေနဲ့ရင်ဆိုင်လာခဲ့ရတဲ့ပြဿနာတွေအရေးအပြေရှားနိုင်မလားဆိုပြီးတော့အားလုံးကမျှော်လင့်နေကြပါရခင်ဗျာ
ကိုအောင်အောင်ပြောပြသွားတာပါရှင် အခုဩဂုတ်လမှာစတင်ကျင်းပမယ့်27ရာစုပင်လုံညီလာခံနဲ့တပြိုင်တည်း CSO Forum လို့ခေါ်တဲ့အရက်ဖက်အဖွဲ့အစည်းများရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုပါကျင်းပသွားပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာ CSO ရဲ့သဘောထားကိုပါရယူဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကညွှန်ကြားထားပါတယ်။ဒီပေါ်မှာ CSO တွေဘက်ကလည်းတလကြာဆွေးနွေးညှိနှိုင်းမှုတွေလုပ်ပြီး TOR လို့ခေါ်တဲ့လုပ်ငန်းလမ်းညွှန်တစ်ခုကိုအနာဘိုင်းနေထံပြန်လည်အစိုးပြုထားပါတယ်။ငြိမ်းချမ်းရေးဆွေးနွေးပွဲတွေအတွက်ရက်ဖက်အဖွဲ့အစည်းတွေဘက်ကဘလောက်ထိပြင်ဆင်မျှော်လင့်မှုတွေရှိပါသလဲ27ပင်လုံးအတွက် CSO Forum ဖြစ်မြောက်ရေးယာယီကော်မတီဝင်ကိုတွင်လင်းအောင်ကိုကိုသားညွန့်ဦးကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ပြောပါတယ်ရှင
်ကျွန်တော်တို့စဉ်းစားတာကပထမဆုံးအနေနဲ့နိုင်ငံလုံးစစ် Forum တစ်ခုလုပ်မယ်အဲ့ဒီမှာကျွန်တော်တို့ရှိပြီးသားဒီကဏ္ဍတွေကနေပြီးတော့မှမူဝါဒတွေအားလုံးကြောက်လာပါတော့နော်ကြောက်လာပြီးကျွန်တော်အဲ့ဒီမှာလှုပ်ဖွဲ့အစ်စ်နောက်ပြီးနည်းပညာအဖွဲ့အစ်စ်ပြီးလို့ရှိရင်ကျွန်တော်တို့ကမူဝါဒတွေပေါ်မှာခြေခံပြီးတော့တချို့ principle တွေချမယ်ကြပြီးပါလို့ရှိရင်တော့မှနောက်တိုင်းတဲ့ပြည်နယ်တွေမှာသူကဏ္ဍအလိုက်အဲ့လိုမျိုး forum တွေကို14ခုစီ14ခုစီပေါ့အဲ့လိုမျိုးလောက်သွားပြီးတော့ပြည်သူရဲ့အတန်ကိုကောက်မယ်ပေါ့နော်အဲ့လိုမျိုးစဉ်းစားထားတယ်ဆိုတော့ကျွန်တော်တို့ timeline ထဲမှာတော့ကျွန်တော်တို့စဉ်းစားထားတဲ့အချိန်ကြီးမှာတော့အဲ့ဒီပထမဦးဆုံးကျွန်တော်တို့နိုင်ငံစစ် forum ကိုAugust လတန်းလောက်မှာလုပ်မယ်ဆိုပြီးကျွန်တော်စဉ်းစားတယ် August လလည်းတော့ကစပြီးတော့တိုင်းတဲ့ပြည်နယ်တွေမှာသူ့ရဲ့ကဏ္ဍအလိုက်ကိစ္စရဲ့အလိုက်လုပ်မယ် forum တွေလုပ်မယ်ဆိုပြီးကျွန်တော်စဉ်းစားတယ်နောက်တစ်ခုကတော့ဒီသူတို့27ရာစုပင်လုံးညီနာခံကတခုရဲ့လုံးမှာမဟုတ်ဘူးကြာသူတို့ပြောတဲ့ပုံက3နှစ်က5နှစ်လောက်သွားမှာဆိုတော့အဲ့ဒီအတွင်းမှာသူတို့ကလည်း၄လတစ်ချိန်က၆လတစ်ချိန်အဲ့လိုလောက်သွားမှာပေါ့ကြာအဲ့ဒီမှာကျွန်တော်ကလည်းတိုင်းနေပြီနဲ့ program တွေကိုကျွန်တော်ကတက်တိုက်အဲ့ဒီအချိန်နဲ့အညီကျွန်တော်လိုက်တော့ညီချင်းကျွန်တော်လောက်သွားမှာ
ပါဟုတ်ကဲ့ခင်ဗျာဒေါက်ဆန်းစုကြည်ဘက်ကတော့ဟိုတလောကပြောပါလေဒီ27ရာစုပင်လုံးညီလာခံကိုပအဝင်တင့်သူတွေအားလုံးပါဝင်နိုင်တဲ့ all inclusive ပေါ့နော်အားလုံးပါဝင်နိုင်တဲ့အခြေအနေဖြစ်အောင်လုပ်မယ်ပြောပါရယ်CSO ရဲ့ဘက်ကအနေထားကအခုကသီးခြား foreign နေနဲ့လုံမာလာဒါမှမဟုတ်ဒီ foreign ကနေပြီးတော့ယူတဲ့ကိုယ်စားလှယ်တွေကရော27ပင်လုံးညီလာခံမှာတက်ခွင့်ရမှာလားဘယ်လိုအနေထားမျိုးလဲ
အခုကတော့ဒီလိုပဲဒေါန်ဆန်းစုကြည်ပြောရဲအဆိုရဆိုရင် CSO foreign ကအတိုင်ကျင်းပမယ်ဆိုတဲ့သဘောပဲကျွန်တော်တွေ့ရတယ်ဒါပေမဲ့ကျွန်တော်တို့ဘက်ကကျင်းပပြီးရလာတဲ့ရလဒ်တွေကိုသူတို့27ရာစုပင်လုံးညီလာခံကိုဘယ်လိုမျိုးပြေးဖို့သွားမလဲဘယ်လိုချိန်ဆက်မလဲဆိုတော့ရှင်းရှင်းလင်းအခုထိမသိရသေးဘူးเนาะဆိုတော့ကျွန်တော်တို့ဆန္ဒကတော့ကနအလိုက်ကိုယ်စားလှယ်အဖွဲ့လေးတွေကျွန်တော်ရွေးချယ်သွားမယ် CSO ရဲ့ကော့ကိုရွေးချယ်မယ်ပြီးရင် ACA အဲ့ဒီကိုယ်စားလှယ်အဖွဲ့လေးတွေကခန္ဓာ27ရာစုပြင်လုံညီလာခံဆွေးနွေးတဲ့အထက်မှာဝင်ထိုင်ပြီးတော့မှဆွေးနွေးတဲ့အဆင့်ပေါ့နော်သူတို့ဖြစ်ချင်တာလေးတွေသူတို့ policy တွေကိုအားကြောင့်တင့်တော်တယ်ဘာကြောင့်လျှော့ကန်တယ်ဆိုတဲ့ဟာမျိုးရှိဝင်ရောက်ဆွေးနွေးနိုင်မှုရှိကျွန်တော်ကဖြစ်ချင်ပါတယ်အဲ့ဒါကြောင့်အဲ့ဒါကိုလည်းကျွန်တော်ဒီဘာထဲမှာတော့ကျွန်တော်အိုက်တိုင်းဖြစ်ဆွဲထားပါတယ
် CSO ရဲ့ဘက်ကဆွေးနွေးချက်ကဒီကနေ့ပြောရင်ကချင်ကရင်တကယ်ကဒီဘက်ကတိုင်းရင်းသား CSO တွေလည်းပါမှာပါပဲအဲ့တော့ဒီငင်းငင်းကိစ္စကိုအဓိကဆွေးနွေးပါလားတခြားနိုင်ငံရေးကိစ္စတွေပါဝင်ပြီးတော့ဆွေးနွေးခွင့်ရမှာလားတစုံတရာအကန့်အသတ်လုတ်ခံထားရတာမျိုးရှိပါလား
ဒီလိုပြအစတော့ကဟိုလက်ရှိဒီနိုင်ငံရေးမူပေါင်းပေါ့ဒါပေမဲ့တို့တော့ပြန်လည်တုံ့တက်မယ်လို့ပြောထားတာပေါ့အဲ့ဒီအထဲမှာဆိုရင်တော့ခန္ဓာ၅ခုရှိတယ်အဲနိုင်ငံရေးလုံခြုံရေးစီးပွားရေးလူမှုရေးနဲ့နောက်ပြီးနောက်ဆုံးတစ်ခုကလေယာဉ်မြေနဲ့တရားဟိုတရားစာတာပေါ့အဲ့တော့ပထမဆက်စားခြင်းဒီနိုင်ငံတော်အတိုင်ပင်ခံစီကကြားရတုံးကတော့ကျွန်တော်တို့ CSO တွေအနေနဲ့ကနိုင်ငံရေးနဲ့လုံခြုံရေးကိုဆွေးနွေးလို့မရဘူး။ကျန်တဲ့လူမှုရေးနဲ့စီးပွားရေးနဲ့လေယာဉ်မြေပေါ့အဲ့သုံးခုပဲဆွေးနွေးရမယ်ဆိုတော့အတန်မျိုးကြားတယ်။ဒါပေမဲ့ကျွန်တော်တို့ကအခုကျွန်တော်တို့ DOR ထဲမှာတော့ကျွန်တော်ကဒီအားလုံးကိုဆွေးနွေးသင့်တယ်ဆိုတဲ့ပုံစံမျိုးထည့်ထားတယ်။ဒါပေမဲ့ခုနပြောတဲ့ကဏ္ဍတွေဆိုတာမျိုးကျွန်တော်ကထည့်မထားဘူးဗျ။ဒါဆိုတော့တချို့လုံခြုံရေးလိုဟာမျိုးမှာစစ်တပ်ကလုံခြုံရေးပေါ်မှာမြင်တဲ့အမြင်နဲ့ပြည်သူကလုံခြုံရေးပေါ်မှာမြင်တဲ့အမြင်ကမတူနိုင်ဘူး။အဲ့တော့ကျွန်တော်နဲ့ဆက်ဆိုင်တဲ့ဟာတွေကိုဆွေးနွေးသွားမယ်ဆိုတဲ့အချက်ကိုကျွန်တော်ကအဲ့ဒီမှာဒီစင်စာကျွန်တော်ထည့်ပြီးရေးထားပါ
တယ်။27ပင်လုံညီလာခံထဲမှာရော CSO ရဲ့အတန်ကဘယ်လောက်ထိထင်ရနိုင်မယ်လို့မျှော်လင့်ထားပါလဲ
။ကျွန်တော်တို့ကတော့ဗျာအခုတောင်းထားတယ်ဒီဟိုဝင်ပြီးတော့ဆွေးနွေးကျင်တယ်ဆိုတဲ့ဟာကတကယ်တော့အများကြီးတော့မဟုတ်ဘူးလို့ကျွန်တော်တို့အဲ့လိုယူဆမိတယ်ဒီ။ဘာလို့ဆိုတော့ဒါဝင်ပြီးတော့ဆုံးဖြတ်မယ်မဲရီပေးမယ်ဆိုတဲ့အဆင့်ထိကျွန်တော်တို့မတောင်းပါဘူး။ဒါပြည်သူလူထုနဲ့ညှိနှိုင်းရမယ်။နောက် public consultation လုပ်ရမယ်ဆိုတဲ့ဟာဒါဒီမိုကရေစီရဲ့အခြေခံစံနှုန်းတစ်ခုပဲ။ဆိုတော့အဲ့ဒီဟာကကျွန်တော်ထင်တာကခွင့်ပြုရမယ်ခွင့်ပြုမယ်ကိစ္စခွင့်ပြုနိုင်တဲ့ကိစ္စတခုလို့ကျွန်တော်မြင်တယ်လေဆိုတော့ခွင့်ပြုမယ်လို့လည်းမျှော်လင့်ပါတယ်နောက်တစ်ခုကကျွန်တော်တို့နည်းနည်းလေးဟိုအလင်းရောင်လေးလို့ထင်တာပေါ့လေအစတုန်းကဒီလွတ်တော်ထဲမှာနေရာမရတဲ့ဒီစီမရတဲ့ပါတီတွေလုံးဝ27ရာစုပင်လုံးမှာပါလို့မရဘူးအရက်ဖက်ဖွဲ့စည်းတွေနဲ့ပဲအတိုင်ဆွေးနွေးလို့ပြောတယ်ဒါပေမဲ့ပြီးခဲ့တဲ့5 6စီဝေးပြီးမှတော့အဲ့ဒီပါတီတွေကလည်းကျွန်တော်တို့ဒီဟို27ရာစုပင်လုံးမှာအားနေရဝင်ပြီးထိုင်ပြီးဆွေးနွေးလို့ရမယ်ဆိုတော့ပုံစံမျိုးလေးပြောတယ်ဆိုတော့ CSO တွေအတွက်လည်းနောက်ပိုင်းမှာဒါမျိုးလေးတွေဖြစ်လာမလားဆိုတော့မျှော်လင့်ရတာပေါ့နော်
CSO Forum ဖြစ်မြောက်ရေးယာယီကော်မတီဝင်ကိုသွင်လင်းအောင်ကိုကိုသားညိုကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။အခုရခိုင်ပြည်နယ်ဘက်ကရေလွှမ်းမှုဒဏ်ခံရတဲ့မြို့နယ်တွေဘက်ကိုလည်းအလှည့်ပေးပါအောင်မယ်ရှင်။ရခိုင်ပြည်နယ်တွင်းကရေလွှမ်းမှုဒဏ်ခံရတဲ့မြို့နယ်တွေမှာရေပြန်လာကြလာနေပေမဲ့လည်းအကူအညီတွေကတော့လိုအပ်နေတော့မဲဖြစ်တယ်လို့ရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတဦးကပြောပါတယ်။ရေကြီးမှုကြောင့်တရား၃ခုအပါအဝင်ကျိုးကျေပျက်စီးသွားခဲ့ပေမဲ့လည်းကျိုးတင်ပြင်ဆင်မှုတွေလုပ်နိုင်ခဲ့တဲ့အတွက်အရင်နှစ်ကလောက်တော့သိဆုံးမှုမရှိဘူးလို့သူကပြောပါတယ်။ဒီကြောင့်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
ပြည်ခဲ့ရက်တွေအတွင်းမူအဆက်မပြတ်ရွာသွန်းမှုကြောင့်မြေရည်တွေချီးပြီးရခိုင်ပြည်နယ်အတွင်းကမြအူးမင်းပြားကြောက်တော်ပေါတော်ပူးတီတောင်နဲ့အမ်းမြုံနယ်တွေမှာရေလွှမ်းမှုတွေဖြစ်ပွားခဲ့တာပါဒါမဲ့လည်းအခုခါမှာတော့အဲ့နေရာအတော်များများမှာရေပြန်ကျလာနေပြီးတော့ရေကြီးမှုနောက်ဆုံးအခြေအနေကိုတော့ရခိုင်ပြည်နယ်အစိုးရအဖွဲ့ရဲ့အတွင်းရင်မူဦးတမောင်ဆွေက VOA ကိုအခုလိုပြောပါတယ
်ပုံမှန်အခြေအနေကိုဒါပြန်လဲရောက်ရှိပန်နေပါစေဟိုမြေရည်ကဒီစိုးရိမ်ရေမှတ်980တဲ့အောက်ကိုသာပြန်ပြီးတော့ကျသွားပြီဖြစ်တဲ့အတွက်ဒီအနီးနားမှာရှိတဲ့နေရာတွေအလုံးပါလားရေပြန်ကျော့သွားပါပြီရေကြီးစဉ်ကရေလွှမ်းခဲ့တဲ့ကြောက်တော်မြောက်ဦးအဲမင်းပြားအားဒီမြို့တွေကလည်းခုနပြောတဲ့ဒီရေကျော့သွားပါပြီတော့ရေနည်းနည်းကျန်နေတာကတော့ကျွန်တော်တို့ဒီတော့ဒီမင်းပြားတဝိုက်ပေါ့မင်းပြားချောင်းပြားတဝိုက်နောက်ကကျွန်တော်အန်တဝိုက်ဒီမြောက်ဦးဒီချောင်းပြားတဝိုက်လည်းကတော့ခုနပြောတဲ့ရေကျန်ပါသေးတယ်အဲဒီစမန်းွားတဲ့အနေထားတော့မဟုတ်ပါဘူး။ဒီကြံနေသေးတဲ့သဘောထားပဲရှိပါသေး
။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ဇူလိုင်လကဝင်ရောက်တိုက်ခတ်ခဲ့တဲ့ကိုပံမုံတိုင်းကြောင့်ရေလွှမ်းမှုတွေဖြစ်ပေါ်ပြီးတော့လူပေါင်း65ယောက်သေဆုံးခဲ့ပါတယ်။ဒါမဲ့လည်းအခုနှစ်မှာတော့ရေကြီးမယ်ဆိုတဲ့သတင်းကိုကြိုရပြီးတော့ကြိုတင်ပြင်ဆင်မှုတွေလုပ်နိုင်ခဲ့တဲ့အတွက်ထိခိုက်သိဆိုးမှုဟာအရင်နှစ်ကလောက်မများဘူးလို့ဦးတမောင်ဆွေကပြောပါတယ
်။အထက်မှာမိုးရွာလာဆိုတာနဲ့ပဲပြည်သူလူထုကမိမိစီစဉ်မိမိရေလွှမ်းရအောင်ဒါရွှေ့ပြောင်းသွားတာဖြစ်တဲ့အတွက်ကျွန်တော်တို့ကျွေးနွားရောလူရောထိခိုက်ဆုံးရှုံးမှုမရှိပါဘူး။ဒါပေမဲ့တချို့နေရာတွေမှာတော့ခြေကျော်လက်ကျော်နဲ့ရေထဲပြုတ်ကျပြီးတော့ဒီဆုံးပါတဲ့ဥစ္စာရှိပါတယ်။ဥပမာအနည်းအားရေပုံမြုပ်နေမှာတယောက်ညောင်းနဲ့ပြုတ်ကျပြီးတော့ရင်းနဲ့ဆုံးနဲ့ဆိုပြီးသိရပါတယ်။အကျန်တော့မရှိပါဘူး
။ကုညီကယ်ဆယ်ရေးနဲ့ပတ်သက်ပြီးတော့ပြည်တော်စုအစိုးရကလည်းလမ်းမဆက်သွယ်ရေးပြတ်တောက်သွားတဲ့နေရာတွေကိုသွားပြီးတော့ရေပေါ်ကယ်ဆယ်ရေးတွေလုပ်နိုင်ဖို့ရဟယင်တွေစီစဉ်ပေးခဲ့တယ်လို့ပြောပါတယ်။ရခိုင်ပြည်နယ်အတွင်းမှာရေပြီးကယ်ဆယ်ရေးအကူအညီတွေလုပ်နေတာနဲ့ပတ်သက်ပြီးသူပြောတာကတော့
အဓိကတော့လက်တလောစားဖို့တောက်ဖို့အတွက်တော့ကျွန်တော်အဓိကဆန်ရဲ့ကျွန်တော်တို့ရေဆူသွားတဲ့အတွက်လို့ကျွန်တော်တို့မိသားစု family kit ထုတ်တယ်ပေါ့ကျွန်တော်တန်ဖို့တန်ခွက်အဲနောက်တစ်ခါအနွေးတွေကျွန်တော်ဆောင်လို့ပါတဲ့ kit ထုတ်တယ်အဓိကတော့ကျွန်တော်ဒီရေတန့်ဆေးပါပဲရေတန့်ဆေးကတော့ကျွန်တော်တို့ဒီနောက်နေတဲ့ရေတွေကိုပြောတော့ဒီဆေးမုံလေးတွေထည့်လိုက်မယ်ဆိုလို့ရှိရင်ဒါရေတန့်ဘူးတွေကကြီးလို့ပဲဒါကြီးပြီးတော့ဒါတောက်လို့ရပါတယ်အဲဒီဆေးတွေကိုကျွန်တော်ဒါအလုံးစီစီပြန့်ပြန့်နဲ့ကိုလိုက်ပြီးတော့ကြီးရွာဆင်းတွေရအောင်အဲ့ကြောင့်မယ်ဝန်ထမ်းတွေလိုက်ပြီးတော့ဖြန့်ဖြူးပေးနေပါတယ်။တလောစင်မှာတော့ဒီလက်တလောစားဖို့တောက်ဖို့အတွက်ဒီခေါဆွဲကြောက်တို့အများစားနေတဲ့ဥစ္စာတွေအဲဒီဥစ္စာတွေကိုပဲဒါဖြန့်ဝင်ပေးထားပါတယ
်။ဒါပြင်လူမှုဝန်ထမ်းနဲ့ပြည်လဲကယ်ဆယ်ရေးအဖွဲ့ကလည်းဒေသခံတွေအတွက်လိုအပ်တဲ့စံနဲ့တခြားစားနပ်ရိက္ခာတွေကူညီပေးဖို့လှုံ့ဆော်နေသလိုကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာစည်းရုံးဆက်သွယ်ရေးမှူး UNOCHA ရုံးအဖွဲ့ဘက်ကလည်းအကူအညီပေးတာတွေရှိတယ်လို့ပြောပါတယ်။လောလောဆယ်မှာစားနပ်ရိက္ခာနဲ့စေဝါအကူအညီတွေအလုံးအလောက်ရှိပေမဲ့လည်းနောက်ထပ်အကူအညီတွေတော့ဆက်ပြီးလိုအပ်နေတော့မှာဖြစ်တယ်လို့ဦးတမောင်ဆွေကပြောပါတယ
်။အဲလိုအပ်ချက်ကဘာလဲဆိုတော့ဒီကြားကလာမှာတော့သူကဝင်ဝင်မရသေးတာဖြစ်တဲ့အတွက်သူကစံလို့နောက်ကပြောတဲ့ဒီစားစရာတို့ဒီဥစ္စာတွေတော့ကျွန်တော်တို့ကဒီထောက်ပံ့ပေးနိုင်မှုလိုအပ်ပါတယ်။ဒါပြီးလို့ရှိရင်တော့လည်းပြည့်သွားတဲ့စပားတွေအတွက်လိုအပ်တဲ့မျိုးစပားတွေပြီးလို့ရှိရင်ပြန်လည်ထူထောင်ရေးအတွက်အဓိကကြုံတွေ့ရမှာတော့ဒီသောက်သုံးရည်ပြဿနာပေါ့ရခိုင်ပြည်နယ်ကဒီမိုးရွာမှာရေကြီးတွေပဲနေရာတွေကျနေတာရေရှားပါပါတယ်။ဒီရေလွှမ်းမှုတွေအတွက်ဒါမကောင်းတဲ့ရေတွေဒါဝင်ပြီးတော့ဒါကန်တွေပြတ်သွားတာရှိပါတယ်။ဒီကန်တွေကိုကျွန်တော်တို့ကပြန်လဲဆုတ်ထုတ်ရမယ်။ဆုတ်ထုတ်ပြီးဆုတ်ထုတ်တဲ့ကောင်မှလည်းဒီမိုးမကုန်ခင်မှာပြန်ဆုတ်ထုတ်နိုင်မှဒီမိုးရေကိုပြန်လောင်နိုင်ပြီးနေရာတွေအတွက်ဒါရေရမှာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့လိုတာအပြည့်ဒီရေဆုပ်ဆက်တွေရေတန့်ပစ္စည်းတွေပေါ့။နောက်ကအဝါပြည်တန်ရေလိုဖြစ်လာပြီဆိုရင်အများဆုံးအသုံးပြုနိုင်မယ်မိုးကလေးတွေပေါ့။အဒီဥစ္စာတွေကိုကျွန်တော်တို့ပံ့ပိုးပေးနိုင်ဖို့ဒီဆောင်သူဆိုအောင်လည်းကျွန်တော်တို့ဒါပြင်ပြအကူအညီတောင်းခံထားပါတယ်။နိုင်ငံတကာဖွဲ့စည်းများကိုလည်းအကူအညီပေးဖို့လှူဒါန်းနိုင်ဖို့အတွက်ဆက်သွယ်ဆောင်ရွက်ထားပါတယ
်။ရေကြီးမှုကြောင့်ရန်ကုန်စစ်တွေကားလမ်းပေါ်ကအမြောက်မြို့နယ်နဲ့မြောင်းပွေမြို့ကြားမှာတရား၃စင်းပျက်စီးသွားခဲ့ပါတယ်ခင်ဗျာ
။ကိုရနိုင်စုံစမ်းတင်ပြခဲ့တာပါရှင်။ VOA မြန်မာပိုင်းစီစဉ်ကိုအီးမေးလ်ကနေဆက်သွယ်လို့ရင် bamis@voanews.com ကိုဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်2016ခုနှစ်ဇူလိုင်လ10ရက်တောက်ကြနေညပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်ကြပါတယ်ဒီစီဇန်ဒီအချိန်ပိုင်းအတွက်မှာတော့အမျိုးသမီးအကြမ်းဖက်ခံရမှုအလုံးစုံပပျောက်ရေးအကြောင်းအမျိုးသမီးကန္တာကဘာကျော်နိုင်ယာဂရာရေကွန်းအကြောင်းပြောပြပေးမယ်သုတဆုံးလည်းအမေရိကန်တခွင်နဲ့အတူသိပ္ပံနဲ့နှိပညာကန္တာမှာတော့
အဲ့တော့လုပ်ငန်းရှင်တွေဘက်ကလည်းဧက90လေးမှာများရဆိုတဲ့အသေးစားတွေကိုဧက90ပေါင်းမြောင်များစွာယူပြီးတော့10ခွက်လောက်ယူဧက900ဖြစ်သွားမယ်ခွက်20ယူဧက1000ဖြစ်သွားတယ်
တူဖို့ရေးမှာတဘာဝပတ်ဝန်းကျင်ထိခိုက်မှုတွေဘာကြောင့်ဖြစ်ရသလဲဆိုတာမြန်မာနိုင်ငံဘူမိသိပ္ပံအဖွဲ့အထွေထွေအတွင်းရေးမှုရဲ့ရှင်းလင်းပြောကြားချက်ကိုနားဆင်ကြားရဖို့ရှိပါတယ်ဒီလိုစီစဉ်တွေကမှအခုအရင်ဆုံးအမျိုးသမီးကန္တာကိုထုတ်လွှင့်ပေးပါမယ်ရှင်64ချိန်မြောက်စီတော့ခေါ်အမျိုးသမီးများပေါ်အကြမ်းဖက်မှုအလုံးစုံပပျောက်ရေးညီလာခံကိုဂျနီဗာမှာကျင်းပခဲ့တာမှာမြန်မာအစိုးရကိုယ်စားလှယ်အဖွဲ့ကစရုပ်ထနဲ့ပြင်ဆင်မှမြောက်မြန်မာနိုင်ငံရဲ့စီတော့အစီရင်ခံစာကိုတင်သွင်းခဲ့ပါတယ်။ညီလာခံကိုတက်ရောက်ခဲ့တဲ့မြန်မာ NGO အမျိုးသမီးအဖွဲ့အစည်းတွေကတခုဖြစ်တဲ့ Global Justice အဖွဲ့လည်းပါဝင်ပါတယ်မြန်မာမျိုးသမီးတွေခွဲခြားဆက်ဆံမှုခံရတဲ့အခြေအနေတွေကိုညီလာခံမှဆွေးနွေးခဲ့တာနဲ့ပတ်သက်လို့အဖွဲ့ကိုကိုစားပြုတက်ရောက်ခဲ့သူမတ်ဖြူဖြူဆန်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လလတန်းကစူးစီးတင်ပြပေးထားပါတယ်ရှင
်ပြူဆန်တို့အခုစီတော်လို့ခေါ်တဲ့အမျိုးသမီးများပေါ်ခွဲခြားဆက်ဆံမှုအလုံးစုံပပျောက်ရေးသဘောတူစာချုပ်ပေါ့နော်ဤလကံတက်နေတဲ့အတွက်ကြောင့်မြန်မာအမျိုးသမီးတွေဒီစီတော်စာချုပ်ကိုနားလည်ဖို့ဘလောက်အရေးကြီးပါလဲရှင
်ဟုတ်ကဲ့ဒီစီတော်စာချုပ်ရဲ့အဓိကအချက်ကမြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတွေရဲ့ဒီနိုင်ငံရေးလူမှုရေးကျန်းမာရေးပညာရေးအစစမြင့်တင်တဲ့အခါမှာမြန်မာနိုင်ငံရဲ့လူမှုအဖွဲ့အစည်းတစ်ခုလုံးမှာမြင့်တက်လာမယ်ဆိုတဲ့အဓိကအခြေခံထားတဲ့စာချုပ်ဖြစ်တဲ့အတွက်ကြောင့်မလို့ဒီစာချုပ်အရာအစိုးရတွေကနေပြီးတော့အကောင့်ထဲပေါ်ပေးရဖို့တော်တော်လေးအရေးကြီးပါတယ
်မြန်မာနိုင်ငံကဒီစီတော့စာချုပ်ကို1998ခုကလက်မှတ်ရေးထိုးခဲ့တဲ့ဆိုတော့ဒီစီတော့စာချုပ်ရမြမအစိုးရအနေနဲ့နိုင်ငံတွင်းမှာအမျိုးသမီးတွေခွဲခြားဆက်ဆံခံရမှုကနေဘယ်လိုကာကွယ်ပေးထားပါလေရှင
်သူကတော့ကာကွယ်ပေးထားတဲ့အထက်မှာပထမဦးဆုံးအရေးအကြီးဆုံးအနေနဲ့ကတော့ဒီနိုင်ငံတော်မှာရှိတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကနေပြီးတော့နိုင်ငံတော်မှာရှိတဲ့တရားဥပဒေတွေထဲမှာအမျိုးသမီးတွေကိုခွဲခြားဆက်ဆံမှုဆိုတာလုံးဝမရှိသေးသောအဲ့ဒီဟာမျိုးခွဲခြားဆက်ဆံသေးတဲ့အတိတ်ပဲတည်ရမှုမရှိသေးတဲ့ဥပဒေတွေပြချမ်းရပါတယ်ဆိုတော့အထူးသဖြင့်ဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာကိုယ်တိုင်ကဒီခွဲခြားဆက်ဆံမှုမရှိဘူးဆိုတဲ့ဒီအတိတ်ပဲသတ်မှတ်ချက်ကိုထည့်သွင်းပေးရပါတယ်အဲ့တော့အရေးအကြီးဆုံးကအဲ့ဒီအခြေခံဥပဒေမှာကိုယ်တိုင်ကအဲ့ဒီဟာကိုအတိတ်ပဲဖွင့်ဆိုပြီးတော့အမျိုးသမီးတွေကိုခွဲခြားဆက်ဆံမှုမရှိပါဘူးဆိုတဲ့အာမခံချက်တွေထားပေးရပါတယ
်မြန်မာနိုင်ငံအနေနဲ့ပေါ့နော်1996ခုနှစ်ကတချိန်နိုင်ငံနဲ့ပတ်သက်ပြီးတော့ဒီစီတော့အစီအခံစာတွေသိနေ2009ခုနှစ်မှာဒုတိယနဲ့တတိယအခုအချိန်မှာပေါ့နော်စရုပ်ထနဲ့ပြင်ဆင်မမြောက်အစီအခံစာတင်သွင်းခဲ့တယ်ပေါ့အဲ့လိုတင်သွင်းတဲ့နေရာမှာပေါ့နော်ဖြူဖြူဆန်တို့ရဲ့ဒီ CSO တွေကလည်းနော်အဖွဲ့အစည်းတွေကလည်းခရီးမြန်မာနိုင်ငံမှာအမျိုးသမီးတွေခွဲခြားဆက်ဆံမှုနဲ့ပတ်သက်ပြီးတော့အဓိကပြဿနာတွေတင်ပြခဲ့ကြတယ်ဆိုတော့ company ကိုဘယ်လိုမျိုး ဆိုရင်ကင်းဖြစ်မှုတွေတပြခဲ့ကြပါလိမ့်ရှင်အဓိကပေါ့နော
်အဓိကတင်ပြခဲ့တာကတော့မြန်မာနိုင်ငံမှာရှိတဲ့ဥပဒေတွေပထမဦးဆုံးဖွဲ့စည်းပုံအခြေခံဥပဒေကနေစပြီးတော့ဒီဆက်ဥပဒေတွေထဲမှာရှိတဲ့အမျိုးသမီးတွေကိုဖွဲ့ချမ်းဆက်ဆံမှုဆိုတာဘာလဲဆိုတော့အတိတ်ပြောင်းဆိုမှုဖွဲ့စည်းပုံအခြေခံဥပဒေထဲမှာပါဝင်ဖို့ရယ်နောက်ပြီးတော့ဒီဆက်ဥပဒေထဲမှာအမျိုးသမီးတွေကိုဖွဲ့ချမ်းဆက်ဆံမှုဖြစ်နေစေတဲ့ဥပဒေတွေကိုပြန်လည်သုံးသပ်ဖို့ရယ်နောက်ပြီးလို့ရှိရင်အမျိုးသမီးတွေအခုလောလောဆယ်အဓိကရင်ဆိုင်နေရတဲ့လူကုန်ကူးခံရတာတို့ကျန်းမာရေးပညာရေးကဏ္ဍတွေမှာအမျိုးသမီးတွေကနှိမ့်ချနေတာတို့အထူးသဖြင့်ကျေးလက်နေအမျိုးသမီးတွေရဲ့ဒီကျန်းမာရေးပညာရေးလုံခြုံရေးအမျိုးသမီးတွေကနိုင်ငံရေးစီးပွားရေးလူမှုရေးတွေမှာအမျိုးသားအနေနဲ့ဒန်းတူပါဝင်နိုင်မှုအရေးကြီးတဲ့ကန္တာ၃ခုကျမတို့ဆက်ပြီးပြင်ပြခဲ့တာကတော့အမျိုးသမီးတွေကိုကြံဖက်မှုပပျောက်ရေးစစ်မဲ့ဖြစ်ပွားတဲ့ဒေသမှာရှိတဲ့အမျိုးသမီးတွေရဲ့အထွေထွေအချိုးဖောက်ခံနေရတဲ့ဟာတွေကိုကာကွယ်ဖို့နောက်ဆုံးတစ်ခုကတော့ဒီအမျိုးသမီးတွေကလို့တရားဥပဒေထဲမှာတိုင်တန်းအမှုဖွင့်တဲ့အခါမျိုးမှာဒဏ်တူအခွင့်အရေးရဖို့ဒဏ်တူအခွင့်အရေးရတဲ့ဆိုတဲ့နေရာမှာတရားဥပဒေရဲ့ချိန်မှောက်မှာမှန်ကန်တဲ့တရားစီရင်ခွင့်ရရှိဖို့ဆိုတဲ့အချက်တွေပေါ့လေအဲ့ပေါ်မှာအခြေခံပြီးတော့တင်ပြခဲ့ကြတာဖြစ်ပါတယ်
အဲ့တော့အခုစီဒေါ်ရဲ့လုံထုံးလုံနီးအရာပေါ့နော်ဒီစီဒေါ်ကွန်ပတီအဖွဲ့ဝင်တွေအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ဆိုရင်မကင်းဖြစ်စရာကောင်းတဲ့အချက်တွေကို CSUD ရဲ့တင်ပြချက်ကိုဒီဘက်ကကြားနာတယ်ဒီမြန်မာအစိုးရဘက်ကတင်သွင်းတဲ့အစီရင်ခံစာအခြေလက်တွေကိုလည်းသူတို့ကတုံးတက်တယ်ပြီးတော့မြမအစိုးရအဖွဲ့ကုစရေကိုသူတို့ရဲ့စိုးရိမ်မကင်းဖြစ်မှုတွေသူတို့မေးခွန်းထုတ်တယ်အဲ့လိုမေးခွန်းထုတ်တဲ့နေရာမှာပေါ့နော်ဒီကော်မတီအဖွဲ့ဝင်နေနေတဲ့ဘယ်အချက်တွေကိုအဓိကထားပြီးတော့မေးခွန်းထုတ်ခဲ့ကြပါလဲရှင
်စီတော့ကော်မတီကနေပြီးတော့ပထမဦးဆုံးအနေနဲ့မြမကုစရေအဖွဲ့ကိုမေးတဲ့မေးခွန်းကတော့စီတော့ကော်မတီကနေပြီးတော့အရင်တော့အကြံပြုခဲ့တယ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့တည်ဆဲဥပဒေတွေထဲမှာဖွဲ့ချက်ရောက်စေတဲ့မျိုးစုံကိုဟန်တားစီတဲ့အချက်တွေကိုထပ်သွင်းဖို့အကြံပြုခဲ့ပါတယ်။အဲ့အကြံပြုချက်တွေကိုသူတို့ဘလောက်အထိပြီးတော့အကောင့်ထဲပေါ်ခဲ့လဲ။အခုအချိန်မှာဘလောက်အထိတိုးတက်လာခဲ့လဲ။အဲ့ဒီဟာရောနောက်ပြီးတော့အခုနောက်ပိုင်းမှာပြီးခဲ့တဲ့အစိုးရလက်ထက်တုန်းကအတည်ပြုခဲ့တဲ့ဒီအမျိုးသားဥပဒေလို့ခေါ်တဲ့ဥပဒေတွေရောကောစီတော့စာချုပ်နဲ့ဘလောက်အထိကိုက်ညီမှုရှိမရှိဆိုတဲ့ဟာကိုသုံးသပ်ဖို့ရယ်အဲ့ဒီသုံးသပ်ဆောင်ရွက်ချက်တွေကရောပမာပြီးအစိုးရလှုပ်ဆောင်ခဲ့ပါသလားဆိုတဲ့ဟာကိုမေးခဲ့တာဖြစ်ပါတယ်ဆက်ပြီးတော့ပြီးတော့ကော်မတီကမေးခွန်းထုတ်တာကတော့ဒီမြန်မာအစိုးရကဖော်ပြခဲ့တဲ့အမျိုးသမီးအခွင့်အရေးနဲ့ပတ်သက်တဲ့ဥပဒေချစ်ကူကိုပြန်လည်ပြင်ဆင်ပြဋ္ဌာန်းခဲ့တယ်။အဲဒီပြင်ဆင်ပြဋ္ဌာန်းခဲ့တဲ့ဥပဒေတွေကရောစီတော့နဲ့ဘလောက်အထိကိုက်ညီမှုရှိသလဲဆိုတဲ့မေးခွန်းကိုသူတို့မေးခဲ့ပါတယ
်။အဲ့ဒီတော့မြန်မာအစိုးရဘက်ကဘယ်လိုပြန်ဖြေပါလဲရှင်
။သူတို့မြန်မာအစိုးရဘက်ကအခုပြန်ဖြေတာကတော့သူတို့ကအဲဒီချစ်ကူအပြင်အခုဒီဆဲဥပဒေ104ခုကိုလည်းပဲပြန်ပြီးတော့သုံးသပ်ခြင်းတွေလုပ်နေပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးတော့လည်းသူတို့ကနေပြီးတော့ပြန်လည်ပြင်ဆင်သုံးသပ်ဖို့အတွက်လည်းသူတို့မှအစိုးရအနေနဲ့ဒါအစိုးရပထမဦးဆုံးစပြီးတော့တက်လာရဲရပါလေဒါပစည်းပုံအခြေခံဥပဒေကိုပြန်လဲပြင်ဆင်သုံးသပ်ဖို့ဆိုတဲ့ဟာအစိုးရရဲ့ပထမရည်ရွယ်ချက်ထဲမှာပါပြီးသားဆိုတာလည်းသူတို့ရှင်းပြသွားပါတယ
်နောက်မြန်မာအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ကျွန်မခုလောကြားနေရဆိုရင်မကင်းဖြစ်မှုကတော့အမျိုးသမီးများပေါ့နော်ဒီဘက်ကဖြစ်ပွားတဲ့ဒေသတွေမှာအမျိုးသမီးများပေါ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတို့နော်လူကုန်ကူးခံရမှုတို့ပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ပါရော
ဟုတ်အဲ့လည်းပတ်သက်ပြီးတော့အဓိကမေးခဲ့တာကတော့ဒီပြိပိခဖြစ်ခဲ့တဲ့နေရာတွေမှာရှိတဲ့အမျိုးသမီးတွေကတရားဥပဒေတရားဥပဒေရဲ့ချိန်မှောက်မှာမှန်မှန်ကန်ကန်စီရင်တရားစီရင်မှုရရှိသလားဆိုတဲ့မေးခွန်းမျိုးရယ်နောက်ပြီးလို့ရှိလို့ရှိရင်တကယ်အဲ့ဒီနေရာမျိုးတွေမှာစစ်တပ်နဲ့ပတ်သက်ပြီးတော့ကျူးလွန်မှုတွေရှိခဲ့ရင်ရောအဲ့ဒါတွေကိုတိုင်ကြားလို့ရသလားဘာတွေခက်ခဲရှိသလဲဆိုတဲ့မေးခွန်းတွေရယ်လူကုန်ကူးမှုတွေမှာလည်းပဲဒီပါပြီအစိုးရပထမဦးဆုံးသူတို့တင်ပြတဲ့အချိန်မှာလူကုန်ကူးမှုနဲ့ပတ်သက်ပြီးတော့သူတို့ဘယ်လိုဥပဒေတွေနဲ့ဘယ်လိုစီမံကိန်းတွေနဲ့လုပ်နေတယ်ဆိုတာကိုပြောတဲ့အခါမှာစီတော့ကော်မတီကပြောတာကတကယ်လူကုန်ကူးမှုဖြစ်စေတဲ့အဓိကအကြောင်းရင်းတွေကိုရောလေ့လာစမ်းစစ်သလားအဲ့အကြောင်းရင်းတွေကိုစမ်းစစ်ပြီးတော့အဲ့အကြောင်းရင်းတွေအရာရောဖြေရှင်းမှုတွေလုပ်သလားဆိုတဲ့မေးခွန်းတွေကိုသူတို့မေးပါတယ
်စီတော့ကော်မတီအနေနဲ့အမျိုးသမီးများခွဲခြားဆက်ဆံမှုနဲ့ပတ်သက်ပြီးတော့ပေါ့နော်ဆိုရင်မကင်းဖြစ်မှုတွေမှာတခြားအရေးပါတဲ့ဗ ဘာအချက်တွေများထည့်ပြောသွားပါသေးလဲရှင်ခြုံပြီးတော့နောက်ဆုံးအနေနဲ့ပြောပြပေးပါလား
ဟုတ်ကဲ့မြို့သမီးတွေနဲ့ပတ်သက်ပြီးတော့မြို့သမီးတွေနဲ့မိန်းကလေးတွေမှာပညာသင်ကြားခွင့်အခွင့်အရေးနဲ့ပတ်သက်တဲ့ဟာတွေသူမေးပါတယ်အထူးသဖြင့်ဒီမြို့နယ်ဒီကျောရဒေသတွေမှာရှိတဲ့အမျိုးသမီးတွေပညာသင်ကြားပိုင်းခွင့်ခွင့်လန်းတွေဘလောက်ပွဲပြားခြားနားမှုရှိသလဲဆိုတဲ့ဟာတွေရဲ့နောက်တက္ကသိုလ်ဝင်ခွင့်တွေမှာရောဒီအထူးပြုဘာသာပေါ်မှာမူတည်ပြီးတော့ဘလို့ခွဲခြားဆက်ဆံမှုတွေရှိလဲဆိုတဲ့မေးခွန်းတွေလည်းသူမေးပါတယ်နောက်ပြီးတော့ကျမ်းမာရေးနဲ့ပတ်သက်လို့ရှိလို့ရှိရင်လည်းမြို့သမီးတွေအနေနဲ့ရောကျမ်းမာရေးပြုစုဆောင်ရှောက်မှုအခွင့်အရေးတွေရောသူရနေပြီးတော့ဟိုဘလောက်တည်ပတ်မှုတွေလုပ်တယ်လဲမိခင်သေးနှုံးကလေးသေးနှုံးပေါ့နော်အဲ့အရာတွေနဲ့ပတ်သက်ပြီးတော့လေသူကနေပြီးတော့မိကုန်းနေမိပါတယ်သူတို့အဓိကသူတို့စိတ်ဝင်စားပြီးမိတဲ့မိကုန်းကတော့ကြည်လက်ဒီမှာဒေသမှာရှိတဲ့အမျိုးသမီးတွေကနေပြီးတော့ဒီအခုရှိနေတဲ့ဒီစီမံကိန်းတွေပေါ့လေအဲစီရင်မှုပပျောက်ရေးစီမံကိန်းတွေအထူးသဖြင့်ဒီကမ္ဘာပံကနေပြီးတော့လုပ်နေတဲ့ဒီစီရင်မှုပပျောက်ရေးစီမံကိန်းတွေကရောအမျိုးသမီးတွေပေါ်မှာဘလောက်အထိထိရောက်မှုရှိသလဲဆိုတော့မိကုန်းတွေလည်းသူတို့မေးသွားပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်
ဒေါ်လာလာတန်စီစဉ်တက်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုခုလိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုစနေနေ့မနက်ပိုင်းမှာနှာစင်နိုင်ပါတယ်ရှင်။အခုတော့စနေနေ့ညတိုက်ရိုက်လေးလိုက်မှာဆွေးနွေးကြမယ့်အကြောင်းအရာကိုပြောပြဖိတ်ခေါ်ပါရစေရှင်။
မနက်ငယ်ကမျိုးသမီးတွေဟာအခွင့်အရေးအားလုံးမှာအမျိုးသားတွေနဲ့ဒန်းတူခံစားခွင့်ရနေတယ်လို့ကျွန်တော်တို့သောဒရှင်တွေမြင်ကြပါသလားအမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကဒန်းတူအခွင့်အရေးရဖို့တိုက်တွန်းလှုပ်ရှားနေကြချိန်မှာဒန်းတူအခွင့်အရေးရနေပြီးသားဘာများထပ်တောင်းနေဖို့လိုသေးတယ်လဲလို့ပြန်ပြီးငင်းချက်ထုတ်နေသူတွေလည်းရှိပါတယ်ဒီအပေါ်ကျွန်တော်တို့သောဒရှင်တွေရဲ့အမြင်သဘောထားတွေကိုအခုလာမယ့်စနေညတိုက်ရိုက်လေးတိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOE ရဲ့ဖုန်းနံပါတ်က0932321555လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။စနေနေ့ညထားရလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုတုတ္တဆုံလေအမေရိကန်တခွင်ကိုနားဆင်ကြရပါမယ်။ဒီတစ်ပတ်တင်ဆက်ပေးမှာကတော့ကဘာကျော်နိုင်ယာဂရာရေတံခွန်အကြောင်းဖြစ်ပါတယ်။ရေတံခွန်နားမှာရှိတဲ့ဘက်ဖလိုမြို့မှာနေထိုင်တဲ့ကိုပညာကိုကိုအောင်အောင်ကဆက်သွယ်မေးမြန်းတင်ပြထားပါရရှင်။
ကိုကညာကဒီဟိုကဘာကျော်ပေါ့နော်နိုင်ယာဂါရာရေတံခွန်ရှိတဲ့ဘက်ဖလိုမြို့မှာနေတာဆိုတော့နိုင်ယာဂါရာရေတံခွန်ကိုဘယ်အချိန်မှဒီလူတွေအများဆုံးလာလိမ့်ရှိကြလဲဗျ။အ
ာဟုတ်ကွာနိုင်ယာဂါရာရေတံခွန်ကလူလာများတော့နွေရာသီပေါ့ဗျာ။နွေရာသီကရာသီလို့ကောင်းတာကိုပုံလင်းရာသီဆိုတော့နောက်ဆိုစောင်းနှင်းရောက်တော့ရေတံခွန်ကပိတ်ထားတယ်ဗျ။အဲ့တော့လူကအလာမတည်ဘူးစောင်းနှင်းမှာဆိုရင်တော့
တို့တကူတို့ကျွန်တော်ကြားဥတာလေဟိုစောင်းနှင်းမှာကြတော့လေပဲဒီရေတခွန်ကဥမာရေတွေကြတဲ့နေရာမှာဟိုရေတွေကလုံးဝခဲသွားတယ်ဆိုတော့ဟိုတမျိုးလှတာပေါ့ဗျာဆိုတော့အဲ့ဒါဟိုလေပဲတချို့တွေကသွားကြည့်ကြတယ်ဆိုပြီးတော့ကျွန်တော်သိရတယ်ဗျာဆိုတော့သူကလုံးဝပိတ်ထားတဲ့သဘောပေါ့အ
ော်ဟိုဟိုပါဒီ9 gram မှာရှိတဲ့အဲ့ state park ကတော့ဖွင့်ထားပါဘောနော်ကျွန်တော်တို့နွေရာသီမှာတော့ရေတခွန်ပေးအနီးကပ်ထိကြည့်လို့ရတယ်စောင်းနှင်းတော့သူကအဲ့အနီးကပ်ထိဆင်းလို့မရဘူးပိတ်ထားတယ်ဟိုအပေါ်ကနေတော့ကြည့်လို့ရတယ်နိုင်ငံပေါ်လာကြည့်တဲ့သူကဟိုပါတော့နိုင်ငံတကာလူတွေအနေလာများတယ်ဆိုတော့သူကတော့များသောအားဖြင့်တော့ဟိုလူရာတွေပဲလာတယ်။လူရာတွေလာတော့အိုင်နာပတ်ဝန်းကျင်ရဟိုတယ်တွေလည်းအများကြီးပြည်တယ်ပေါ့နော်။စောင်းနေဆိုရင်တော့သူကပါတော့အဲ့ဟိုတယ်မှာလုပ်တဲ့ပမာဆိုတမားရကလုပ်ချိန်နေနေသွားရပေါ့။ဒီတော့ပုံမှန်အဖြစ်ဖိတ်တာဟုတ်ပြီးတော့အဲ့ဒါကြည့်တော့တအားအေးတယ်လေ
။ဟိုတခုပေါ့ဗျာဆိုတော့နိုင်ငံကရာရေတခွန်ကတော့အကြီးပေါ့ဗျာတော်တော်လေးလှလဲလှပါတယ်ဒါပေမဲ့ဒီအချက်တွေအပြင်ပေါ့နော်ဘာကြောင့်ဒီလောက်ထိအောင်ဒီကိုကဘာမှာကြော်ကြားတာလဲခင်ဗျာ
သူကကဘာအကြီးဆုံးရေတခွန်နေတဲ့တခုပေါ့ဗျာအဲအဲ့ဒါလည်းပါတယ်အဲ့အရွယ်စားကြီးတာရောလှတာရောအဲအဲ့လိုမျိုးပေါ့အေးပြီးတော့ကနေဒါနဲ့အမေရိကန်နဲ့နယ်နိမိတ်မှာတည်ရှိနေတာရောဟုတ်ပါဒီကနယ်နိမိတ်မြင်းနေမှာတည်ရှိနေတာရောအဲ့လိုဟာတွေကြောင့်ကျွန်တော်ထင်တယ်
ဟိုရေတကုံကတော့ဒီအမေရိကန်ဘက်အချမ်းပါပေါ့လေဒါပေမဲ့ तू ကဟိုကနေဒါဘက်ကိုမျက်နှာမူသလိုဖြစ်နေတော့ကနေဒါဘက်ကကြည့်ရင်လည်းပိုလှတယ်လို့ဟိုပြောကြတယ်နော်
ဟ
ဟုတ်တယ်ဗျာကနေဒါမက်ကကြည့်တော့သူကရေကုန်ကြီးကိုတဲတဲ့ကြီးမြင်ရတာဟုတ်လက်ချင်းဆိုင်ကြီးအေကမက်ကတော့သူကအဲ့လိုမျိုးတဲတဲ့မြင်အောင်ဆိုဟိုကဝေဝေကနေပြောမှအဲ့ဒီမြင်းအလဲစီတားကိုထိုးထားပြောအဲ့ပေါ့နော်ကြည့်တယ်ဟိုဟာတကားပြောစင်ပေါ့နော်အဲ့ကနေကြည့်ရင်တော့ဒါပေမဲ့ဝေးတော့ဝေးတယ်ရေကုန်တဲတဲ့မြင်ရကနေဒါဘက်ကရောက်တော့ကနေဒါဘက်ကအဲ့ရေကုန်ဘေးပတ်လန်းကိုသူတို့ကကောင်းတယ်သူတို့ဘက်ကပို့ပြီးခွင်လန်းတာရေကုန်တဲတဲ့မြင်ဖို့
ကနေဒါဘက်ကိုဒီအမေရိကန်နိုင်ငံသားတွေသွားမယ်ဆိုရင်ရောဘာအထောက်ထားတွေယူသွားဖို့လိုလဲ
နိုင်ငံသားဆိုရင်တော့သူကနိုင်ငံသားတွေမှာသူက NHM Travel License ရှိရတယ်ဒါနိုင်ငံသားဖြစ်ကြောင်းဖြစ်တဲ့အတွက်သူကအဲ့ NHM Travel License သွားလို့ရတယ်ဒါမှမဟုတ်ရင် Passport ကရှိရင်သွားလို့ရတယ်ဒါမှမဟုတ်ရင်လည်း Visa ပေါ့ဟိုပါပေါ့ Passport Book Passport ပေါ့ဗျာအဲ့ဒါနဲ့သွားလို့ရတယ်အဲ green card ဖြူတာတဲ့နိုင်ငံသားလို့ဖြစ်သေးတယ်ဟိုပါ green card သမားတွေလည်းဟိုကနေဒါဘက်ကကူးလို့ရတယ်အဲ့တော့ green card မရှိဘူးဆိုရင်တော့ကူးလို့မရဘူးအနေဆုံး green card ကတော့ရှိရတယ်ကနေဒါဘက်ကကူးလို့
ဆိုတော့ဒီအမြဲတမ်းနေထိုင်ခွင့်လက်မှတ်ရှိမှကူးလို့ရတယ်ဆိုတော့ဒီကနေဒါဘက်ကိုသွားပြီးတော့ကူးမယ်ဆိုလို့ရှိရင်တော့ဟိုဒီကတ်ကိုဟိုပြပြီးတော့ထွက်သွားလိုက်ရုံပဲနော
်အဲဟုတ်တယ်သူကပြကတ်ပြပြီးထွက်သွားလိုက်မယ်လွယ်ပါတယ်အဲ့ဒါတ
ော့ဟုတ်ကဲ့
ပြန်ဝင်လာနေတဲ့ခက်တာကျေဒါပဲကူးရတော့သူကသူကျေဒါပဲလဲသွားရင်သူကလွယ်တယ်စိတ်မဖြစ်ဘူးအမေရိကန်စိတ်ကစစ်လဲနေနေပေါ်တော့ဟုတ်ပဲသွားတာ
What draws me to thy mighty water as it rolls over the edge Fascination I'm soinspired by that never-ending descent over the waterfalls
ဒီနိုင်ရကတော့ရေတကုံပေါ့လေဆိုတော့ဒီရေတကုံကြီးကဒီညာဘက်နဲ့နေ့ဘက်ဆိုရင်ရောဘယ်အချိန်ကပူလှတယ်လို့ပြောကြလဲ
။အော်တမျိုးစီပဲဗျ။ဒါဟိုက night life ကကနေဒါဘက်ကပူပြီးတော့ကျွန်တော်စီတယ်လို့မြင်တယ်။မဟုတ်တော့ကနေဒါဘက်ကရေတကုံပြီးတက်လန်းတစ်ချောင်းကိုသူက night life ဖြစ်အောင်လုပ်ထားတာဟိုကျော်ပွဲစားတွေရောဟိုဟာတွေရောစားစောက်ဆိုင်တွေရောသူကကနေဒါဘက်ကပဲမီးထိုးတာဟိုအကုန်လုံးကမဟုတ်တော့ကနေ night view တော့ကနေဒါဘက်ကကျင်ပူလှတယ်။and bowls or the o nine ကျွန်တော်တို့ဒီဘက် nine ဟိုအမေရိကန်ဘက်ချဲရောက်တော့ရှိတဲ့ကက်ဆီနိုတို့တခြားဆိုင်တွေကတော့အဲဒါတို့ကဒီရေကုန်ပေးနဲ့မြေပေးနဲ့နည်းနည်းအလှမ်းဝေးရတယ်မြေပေးနဲ့နည်းနည်းကြာတော့အဲပေါ်များကတော့လူကတော့နှစ်ဖက်လုံးများတယ်လူရည်ကတော့ခဏလူရနေကင်းပဲတော့ကျွန်တော်အမေရိကန် site ကပုံများတယ
်ဆိုတော့ဒီရေကုန်ကြာသွားတဲ့မြစ်ထဲကိုပေါ့နော်အဲ့ဒီမြစ်ထဲမှာလည်းပဲသင်းမောတွေနဲ့သွားပြီးတော့ကြည့်လို့ရတယ်နော်
ဟုတ်တယ်ဟိုနှစ်ဖက်စလုံးကနေသင်္ဘောသွားကြည့်ရတယ်။ကနေဒါဘက်ခြမ်းကလည်းသင်္ဘောစီမီသွားကြည့်လို့ရတယ်။အာဒီအမေရိကန်ဘက်ကခြမ်းကလည်းသင်္ဘောစီသွားကြည့်လို့ရတယ်။ဒါတခါဘာဘာသူတို့သင်္ဘောစီမယ်ဆိုရင်ဒီဘက်တခါလည်းဟိုဘယ်လိုပြောမလဲ။ဘိုးကအင်ကြီးပါပါလေးခဲ့ရတယ်။ကနေဒါဘက်ကဆိုအမီရအောင်ဒီဘက်အမေရိကန်ဘက်ကဆိုအပြာရအောင်ပေါ့နော်။ Niagara Falls ရတော့သင်္ဘောကတော့စီးဖို့တယ်။သူကသင်္ဘောစီးလိုက်မှသူကအော်ရေကုန်မြင်ရတဲ့ view ကမတူတော့ဘူးလေပေါ်ကနေကြည့်ရတဲ့ဟာနဲ့တော့ရေကုန်ကပေါ်ကနေရေကုန်ရေချတဲ့နေရာကြီးကိုငုတ်ကြည့်ရဆိုဖြစ်နေတယ်။သင်္ဘောစီလိုက်မှာအောက်ကနေပေါ်မော့ကြည့်ရတယ်ပြီးတော့သင်္ဘောကရေကုန်နားအနီးဆုံးနေရာကိုကတ်သွားတယ်။အဲ့ဒီတကယ်ဟိုနိုင်ငံကအမေရိကန်ဖောလို့လည်းခေါ်တယ်သူကတော့ hot shoe ပေါ့နော်ငင်းခွာပုံစံရှိတယ်လေရေကုန်ကအချီးကြီးပဲအဲ့ဒီဟာသင်္ဘောကအိုက်နာကတ်သွားတော့ဒီဝါရီကြခင်ဗျာမော့ကြရင်ကိုပပတ်လည်းမှာရေကုန်ကြီးဝါရီလိုကြီးပဲဖြစ်သွားအရင်လာတင်မောစီ
းဟုတ်ကဲ့ဆိုတော့တင်မောစီးရဲ့ဟိုဟာရောသူအခါရောဘယ်လောက်လောက်ရှိလဲ
အစိမ့်လောက်ပြရတယ
်ရေကုန်အကြောင်းလည်းနည်းနည်းပြောပြပေးပါဦးခင်ဗျာဒီရေကုန်ကြီးဘယ်လိုဖြစ်လာလဲဆိုတဲ့ဟာကိုလေ
ရေကုန်ကတော့ဗျာပြောတာတော့သူကလွန်ခဲ့တဲ့နှစ်1200လောက်ခဲ့ရပါတော့ဒီ ice age ပေါ့ရေခဲခဲ့ကြရအဲ့မှာအကုန်မှာရေခဲတွေစပြော်တော့အဲ့ဒီကနေပြီးတော့အဲ့မြေဖြစ်လာပြီးတော့အဲ့လိုမျိုးရေတုံးဖြစ်လာပါတော့။အဲ့မဲ့မြေလမ်းကြောင်းနဲ့ရေတုံးပုံစံတွေကတော့အချိန်ကြာနေမြတ်တစ်ဖြည်းပြောင်းလာကြီးလာတယ်အဲ့လိုဆိုတော့ရှိတယ်ပေါ့နော်
။ရေတုံးနဲ့ပေါ့လေတိတ်မဝေးတဲ့နေရာမှာပဲဒါကိုပညာတို့နေတဲ့ဟိုဘက်ဖယ်လိုမြို့ဆိုတာရှိတာပေါ့ဆိုတော့အဲ့မှာလည်းပဲမြို့မြန်မာနိုင်ငံသားတွေမြန်မာနိုင်ငံကနေရွှေ့ပြောင်းချေချလာကြတဲ့လူတွေတော်တော်များများနေထိုင်ကြတယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့ကိုပညာတို့ရောဟိုရေတုံးမကြာခဏရောက်လေရှိလားဗျ။
အဲရောက်ကားတော့ကျွန်တော်တို့အမြဲရောက်တော့ပေါ့ဗျာဒါမဲ့အနာကန်တွေတော့ဒီတိုင်းပဲဧည့်သည်လာမှပဲလိုက်ဖို့တော့
ဒါပေမဲ့တနေ့တခါຫນွေတော့အဲ့လိုမျိုးပေါ့နော်ပြိုပြိုပွဲစားသွားတာအဲ့လိုမျိုးပန်းဖြစ်သွားတာအဲ့လိုမျိုးတော့သွားပါတယ်
ဟုတ်ကဲ့ကိုပညာရည်ဟိုနောက်ဆုံးမိကွန်းမှာဆော်ဒီနိုင်ယာဂါရာရေတံခွန်ကအင်မတန်မှခမ်းနားတယ်ကြီးကျယ်တယ်အင်မတန်လဲလှတယ်ဒါရီအပြင်ဟိုဘာကြောင့်ပေါ့လေဒီနေရာဟာလာလေဖို့ကောင်းတဲ့နေရာတစ်ခုဟိုဖြစ်တယ်လို့ထင်လဲ
ပြောရရင်ဒီကောင်လဲဒီရေတံခွန်လဲဟိုဘောနော်ဟိုကဘာအံပေါ်ထဲမှာတစ်ခုပါတယ်လေအဲ့တစ်ချက်နဲ့ညီတို့လူတွေကတော်တော်များများလာကြည့်ကြရတယ်ထင်တာ
ကိုအောင်အောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆောင်လေအမေရိကန်တခွင်ကိုခုလိုတောက်ကြနေညမှာအစ်စ်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုအင်ကာနေ့မနေ့ပိုင်းမှာနားဆင်နိုင်ပါလိမ့်ရှင်အခုနောက်ဆုံးနားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါလိမ့်ရှင
်မြန်မာနိုင်ငံရဲ့တက်တူရင်လုပ်ငန်းမှာတဘာဝပတ်ဝန်းကျင်ထိခိုက်မှုတွေရှိနေတာဘာကြောင့်ပါလဲမြန်မာနိုင်ငံဘူမိသိပ္ပံအသင်းကအထွေထွေအတွင်းမှဦးအေးလွင်ရဲ့အမြင်တွေကိုဒီတစ်ပတ်မှာတင်ပြပေးပါရစီ။တက်တူရင်လုပ်ငန်းကိုဟန်ချက်ညီညီလုပ်နိုင်ဖို့အတွက်ပညာရှင်၃မျိုးလိုအပ်ပါတယ်။ဒီပညာရှင်၃မျိုးမပါရင်တက်တူတွင်ကနေစီးပွားဖြစ်ရမယ်အစားနှစ်သန်းပေါင်းများစွာချီးပြီးခုမြေပေါ်မှာစုစည်းလာခဲ့တဲ့အဖိုးရန်တက်တူတွေအလဟတ်ဖြစ်ကုန်တဲ့အနေထားနဲ့ရင်ဆိုင်ရမှာဖြစ်တယ်လို့တဘာဝဝင်းကျင်လည်းပျက်စီးနိုင်တယ်လို့ဦးဝေလွင်ကပြောပါတယ်
။တက်တူတူးတဲ့အခါမှာအဓိကပညာရှင်၃ယောက်ကအဓိကကြပါတယ်၃မျိုးပေါ့။တစ်မျိုးကဘူမိဗေဒပညာရှင်ဘူမိဗေဒဘာသာရတစ်မျိုးကတက်တူတူးဖို့ရေးအင်ဂျင်နီယာတက်တူတူးဖို့ရေးပညာရအဲတတိယတစ်မျိုးကမက်တော်လော်ဂျီခေါ်တဲ့တက်တူဗေဒပညာရှင်တက်တူတန့်စင်တဲ့ပညာရဒီပညာရှင်၃ယောက်ကအဓိကတက်တူတူးဖို့ရေးမှာအဓိကကြတယ်မြန်မာနိုင်ငံမှာတက်တူပေါင်းမြောင်များစွာအမျိုးသားမြောင်များစွာရှိတော်ညာလဲစီးပွားဖြစ်တက်တူတိုက်ဖြစ်နိုင်တယ်လို့စီးပွားရေးတက်တူတိုက်မဖြစ်နိုင်တဲ့ဟာတွေရှိပါတယ်။ဒါတွေကိုတက်တူတူပေါ်ရေးလုပ်ငန်းမှာဒီသဘောတရားအခြေခံကိုနားလည်ဖို့လိုပါတယ်။နည်းနည်းလေးရှိတဲ့နေရာကိုစီးပွားဖြစ်မဟုတ်ဘဲနဲ့တူပေါ်ခွင့်ပေးလိုက်မယ်။တူပေါ်တဲ့လုပ်ငန်းတွေကလည်းစင်းမြင့်တဲ့အတတ်ပညာတွေမပါဘူး။သိကြတဲ့ data တွေဥပဒေအချက်လက်တွေမပါဘူး။နောက်တစ်ချက်တက်တူတိုက်ရဲ့ပမာဏကိုသိတဲ့အခါမှာလည်းတနည်းကတူပေါ်နိုင်တဲ့ထုတ်လုပ်နိုင်တဲ့တက်တူရင်းအင်ဂျင်နီယာရဲ့မိုင်းဒီဇိုင်းတွေမပါဘဲနဲ့ဒီလိုအလွယ်တကူတူဖော်မယ်ဆိုရင်တက်တူကဏ္ဍကရေရှည်ဒီတန်ခံမျိုးခက်တယ်လို့ပတ်ဝန်းကျင်လည်းအလွယ်တကူထိခိုက်နိုင်ပါလေ
။ပညာရှင်၃မျိုးဟန်ချက်ညီညီလှုပ်ပြီးထွက်လာတဲ့တက်တူကိုစီးပွားဖြစ်အနေထားရောက်အောင်စီစဉ်ပေးဖို့လိုအပ်တယ်လို့ဥပဒေတွေနီးဥပဒေတွေချပြီးအစိုးရကပံ့ပိုးပေးမှုတိတ်ကိုအရေးပါပါတယ
်။တက်တူဆိုတာဘူးတဲ့ပညာရှင်ရှာတဲ့သူကရှာပြီးတယ်တူးတဲ့အင်ဂျင်နီယာတူးပြီးတယ်ပြန်တက်ထူတဲ့ကတန့်စင်ပြီးထွက်လာတာမဟုတ်ဘူးတဘာဝမြေကြီးတွေကဖြစ်ပေါ်လာတဲ့အတွက်သူကသူ့ကိုတန့်စင်တဲ့စနစ်ဖြစ်တဲ့မက်တလော်ဂျီခေါ်တဲ့တက်ထူဗေဒပညာရှင်တွေကစင်စင်တန့်စင်ပြီးမှတက်ထူဆိုတာထွက်လာတာဖြစ်တဲ့အတွက်ဒီသုံးမျိုးဟာဆန်းကျင်ညီဖို့လိုတယ်ဒီသုံးမျိုးရဲ့သုတေသနချက်လက်တွေမှန်ကန်ပြီးတဲ့အချိန်မှာနောက်ဆုံးစီးပွားပြည့်အရာရင်းနှီးဖို့လိုမလို့ခုနသုံးချက်ပေါ်မှာမူတည်ပြီးကမ္ဘာဈေးခွင့်နဲ့ဒုလမှုဈေးနဲ့ရင်းနှီးမြုံနှံမှုနဲ့ကျိုးရအမြတ်ရတဲ့ကာလတွက်ချက်မှုနဲ့ဒါရီအလုံးတွက်ချက်ရတယ်နောက်ဘူအရေးကြီးဆုံးကသက်ဆိုင်ရာအစိုးရဖွဲ့ရဲ့ဥပဒေတက်ထူတူဖော်ရေးဥပဒေစာပေါ်ရေးဥပဒေစတဲ့ဟာရီယာ friendly ပေါ့နော်ရင်းနှီးမြှုပ်နှံမှုအတွက်အစီအပြေချုံးပွဲတဲ့ဥပဒေတွေဖြစ်ဖို့လိုတယ်အဲ့တော့နိုင်ငံတော်အစိုးရက mineral policy လို့ခေါ်တဲ့ဒီတက်ထူတူဖော်ရေး policy ကိုထုတ်ဖို့လိုတယ် mineral policy ထွက်သွားပြီးအဲ့ policy နဲ့ကိုက်ညီတဲ့ဥပဒေတွေအဲ့ policy နဲ့ကိုက်ညီတဲ့ဒီဥပဒေတွေကိုရေးဆွဲဖို့လိုတယ်အဲ့ဒါပြီးမှခုနပြောတဲ့တတုရှာဖွေရေးတို့တတုတူဖို့ရေးတို့တတုတန့်စီရေးတို့လုပ်ငန်းတွေကိုစီးပွားရေးလုပ်ငန်းရှင်များနဲ့ပြည်ယာရှိတွေပူးပေါင်းပြီးပတ်ဝန်းကျင်ထိခိုက်မှုနည်းပါးအောင်တန်ဖိုးရှိတဲ့တတုတွေကိုစနစ်တကျထွက်အောင်တိုက်ပြီးအကျိုးရှိအောင်လုပ်ဖို့လိုတယ်လို့ပြောပြစီ
မြန်မာနိုင်ငံမှာရှေးဘုရင်တွေလက်ထက်ကလေးကတတုတွေတူဖို့ကြတာပါကမ္ဘာမှာထင်ရှားတဲ့မိုင်းတွေဖြစ်တဲ့နမ်ဒူဘော်ရင်မိုင်းမောချီနဲ့ဟိန်ဒါခဲမဖြူအဖြိုက်နဲ့မိုင်းတွေအပြင်ဂျေးစင်တောင်စပယ်တောင်ဂျေးနီမိုင်းတွေတကောင်နီကယ်မိုင်းတွေလည်းရှိပါတယ်ဒါပေမဲ့နိုင်ငံတကာကတဘာဝဝင်းကျင်ထိမ့်သိမ်းရတဲ့လှုပ်ဆောင်လာချိန်မှာမြန်မာနိုင်ငံမှာမလုပ်နိုင်အောင်ဖြစ်ခဲ့ရတာဘာကြောင့်ပါလဲဘလို့ဆုံးရှုံးမှုတွေကြုံလာရတာပါလဲ
လွတ်လပ်ရေးစားပြီးနောက်ပိုင်းမှာဟောအင်္ဂလိပ်ဆိုတာလက်ထက်ပါကောမော်ချီမိုင်းတို့ဘော်ဒွင်းတို့ဒါတွေအားလုံးကပုဂ္ဂလိကကုမ္ပဏီတွေကိုအစိုးရကလုတ်ခွင့်ပေးပြီးအစိုးရကဥပဒေနဲ့ထိန်းချုပ်တာဖြစ်တယ်ဒါမဲ့62ခုနှစ်တမတော်အစိုးရတက်ပြီးနောက်ပိုင်းမှာပြည်ပိုင်းတွေသိမ့်ပြီးတော့နိုင်ငံပိုင်းတက်တူတွင်းတွေအဖြစ်ဆက်လက်ဆောင်ရွက်ပြီးတော့64ခုနှစ်ဒီဘက်ပိုင်းအစိုးရကြတော့ပုဂ္ဂလိကခန့်ကဏ္ဍကိုဥပဒေအစ်စ်တွေရေးဆွဲပြီးတော့ အသေးစားအလတ်စားစသည်ဖြင့်ပေးခဲ့တဲ့အစီအမံရှိခဲ့တယ်အဲ့ဒီမှာစမှားတာပဲအဲ့ဒီမှာပါမလဲဆိုတော့ရင်းနှီးမြှုပ်နှံမှုကော်မရှင်ရဲ့တက်တက်ရှိတယ်တတူတူဝန်ကြီးဌာနတက်တက်ရှိတယ်အဲ့တော့ရင်းနှီးမြှုပ်နှံမှုကော်မရှင်ရဲ့လုံခြုံရေးအရာတတူတူဘိုးကြီးလုပ်ငန်းတွေဒီအကြီးစားလုပ်ငန်းတွေဖြစ်ရင် MIC ကိုရင်းနှီးမြှုပ်နှံမှုကော်မရှင်ကိုတက်ရတဲ့အခါမှာအဲ့ဒီခက်ကတတူတူဝန်ကြီးတယောက်ကဒီဌာနနဲ့ဆက်တွေ့ရတာရှုပ်တဲ့ခွာအခုအကငါးဆယ်တဲ့မများရတာဒီပေးမယ်ဆိုပြီးတော့သူလုတ်လိုက်တဲ့အချက်ရှိတယ်အဲ့ဒီအချက်မှာစမှာပါတယ်အဲ့တော့လုပ်ငန်းရှင်တွေဘက်ကလည်းဧကငါးဆယ်တဲ့မများရဆိုတဲ့အသေးစားတွေကိုဧကငါးဆယ်ပေါင်းညောင်းညားစွာယူပြီးတော့ဆယ်ခွက်လောက်ယူဧကငါးရာဖြစ်သွားမယ်အ ကိုစနစ်တကျထုတ်လုပ်ချင်းတဲ့ဒီတတ်ထုတ်လုပ်ရတဲ့ကွာဆိုပြီးတော့အတွေ့တကူပေးလိုက်ပြီးတော့အောက်ချိန်မှာရှိတဲ့လက်လုပ်လက်စားတွေအဆင့်အထိစနစ်မကျတဲ့တတ်ထုတ်လုပ်ရေလုပ်ငန်းပေါ်လာတဲ့ခါမှာပတ်ဝန်းကျင်တွေထိခိုက်တယ်ချောင်းမြောင်းတွေကောတယ်ဆရာသားတွေလည်းလူတလုံးမရဘူးအဲ့လိုစနစ်ကြီးလုံခဲ့တဲ့အနည်းနဲ့ဆယ်မှာဖြစ်ခဲ့တယ်ဆိုရဲတကယ်တမ်းကျတော့
ကိုရသေးတယ်လည်းများတယ်တတ်ထုတွေလည်းဟိုဝေးစစ်ပြီးတော့စုံစုံမှုတွေများတယ်နောက်ဆုံးပြပတ်ဝန်းကျင်ထိခိုက်တဲ့ဟာပဲအဖတ်တင်ပါပါမြန်မာနိုင်ငံရဲ့တတ်ထုထုတ်လို့ရစနစ်ကြဖို့အတွက်အစိုးရကငူဝါဒကောင်းကောင်းချပေးဖို့လိုတယ်လို့လမ်းပန်းဆက်သွယ်ရေးနဲ့ဥပဒေစိုးမိုးရေးတည်ငြိမ်အေးချမ်းရေးကလည်းအရေးပါပါတယ်နောက်တတ်ထုဆိုတဲ့ဘဝရရနေရသည်တာတွေပါလမ်းပန်းဆက်တွေတောလာခက်ခဲတ
တို့တိုင်းပြည်ဟာနေရာဒေသမှာမြန်မာနဲ့တရုတ်နယ်စပ်ကီလိုမီတာပေါင်း 2000 လောက်ရှိတယ်မြန်မာနဲ့ယူရီးယားနယ်စပ်ကီလိုမီတာ 2000 လောက်ရှိတယ်။နောက်အဲ့ဒီဒေသတွေမှာလည်းဒီငင်းရမ်းရေးအားနည်းတယ်။နေရာဒေသတွေမှာလက်နက်ကိုင်အဖွဲ့အစည်းတွေရဲ့စနစ်မကျတဲ့တထုထုတ်လို့ရေလုံကပေါ်လာတဲ့အခုအစိုးရအသစ်မှာအကြံပြုချင်တာက mineral policy လို့ခေါ်တဲ့ကျွန်မနိုင်ငံရဲ့တရားစားစာ mineral တွန်းတွက်တွေရဲ့ policy ဘယ် policy နဲ့တွားမလဲဆိုတာကိုတိတိကျကျ policy guideline ချမှတ်ပေးဖို့လိုတယ်။တော့ရွှေပဲအဓိကထားထုတ်မလားအဓိကအရေးကြီးတဲ့ကျင်းနီထုတ်မလားဆေးရုံဆိုင်နဲ့ထုတ်မလား area light ဒေသအစိုးရကြီးအ light ကိုယ့်ရဲ့ဒေသမှာအဖြစ်နိုင်ဆုံးရှိပြီးပတ်ဝန်းကျင်ထိခိုက်မှုအနည်းဆုံးတန်ဖိုးရှိဆုံးတတ်ထုတွေကိုထုတ်နိုင်တဲ့ mineral policy ရှိဖို့လိုတယ်အဲ့ policy ကိုအောင်မြင်အောင်လို့ဒီဥပဒေတွေရေးဆွဲပေးဖို့လိုတယ်အဲ့ဒါမှတတ်ထုလုပ်ငန်းကစနစ်ကျမယ်တတ်ထုလုပ်ငန်းကအတတ်ပညာအခြေခံတဲ့ academic based internship ဖြစ်တဲ့အတွက်အဲ့ဒါလေးလုံနိုင်အောင်လို့အင်မတန်မှစနစ်ကျတဲ့ဥပဒေဖြစ်ရမယ်လေးစားလိုက်နာဖို့လွယ်ကူတဲ့ဥပဒေဖြစ်ရမယ်လေးစားလိုက်နာတဲ့လူလေအားပေးပြီးတော့ကာကွယ်ပေးတဲ့ဥပဒေဖြစ်ရမလို့ဥပဒေတိုင်းမလိုက်နာရင်လည်းတကယ်ထိရောက်တဲ့အရေးယူတဲ့ဥပဒေကိုဖြစ်ဖို့ဖြစ်ပါတယ
်ဦးအေးလွင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံရအောင်မယ်နော်
အကေမြတ်သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်အစအဆုံးကိုမြန်မာစံတော်ချိန်ည10:00နာရီကနေ 11:00 နာရီအထိပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။အခုညဘက်အစီအစဉ်ဆုံးသက်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါဦးမယ်ရှင်
။အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်ဒေါ်လက်စ်မြို့မှာကြာသပတေးနေ့ညကငင်းချမ်းစွာဆန္ဒပြပွဲတစ်ခုအတွင်းရဲတပ်ဖွဲ့ဝင်တွေကိုချောင်းမြောင်းပစ်ခတ်မှုနဲ့ဆက်ဆက်လို့တနရရှိသူ၃ဦးကိုဖမ်းဆီးထားပြီး၄ယောက်မြောက်လူကတော့တည်ဆုံသွားတယ်လို့ဒဲလက်စ်ရဲတပ်ဖွဲ့ကပြောပါတယ်။တနသမား၂ဦးထက်မနည်းကပစ်ခတ်တာကြောင့်ရဲတပ်ဖွဲ့ဝင်၅ဦးတည်ဆုံပြီးနောက်ထပ်ရဲတပ်ဖွဲ့ဝင်၇ယောက်နဲ့အရသား၂ဦးဒဏ်ရာရတယ်လို့မြို့တော်ဝန်ကဒီကနေ့မနက်မှာပြောပါတယ်။မင်းနီဆိုတာနဲ့လူဝီစီယားနာပြည်နယ်တွေမှာလူမဲအမျိုးသား၂ဦးကိုလူဖြူရဲတပ်ဖွဲ့ဝင်တွေကပစ်တက်တဲ့ဖြစ်ရပ်တွေပေါ်ကြာသပတေးနေ့ညနေပိုင်းကဒဲလက်စ်မှာကန့်ကွက်ဆန္ဒပြပွဲတွင်ဒီတိုက်ခိုက်မှုဖြစ်တာပါ။ဥရောပသမဂ္ဂ EU တွေကနေပြည်တင်ခွဲထွက်တဲ့ကိစ္စတိတ်ကြီးလှုပ်လှုပ်ရှားရှားမဖြစ်ဘဲပြီးမယ်လို့မျှော်လင့်နေကြောင်းအမေရိကန်သမ္မတဘရက်ကိုဘာမာကပြောလိုက်ပါတယ်။မြောက်အတ္တလန္တိစာချုပ်နေတူးအဖွဲ့ထိပ်သီးအစည်းအဝေးတက်ဖို့ပိုလန်နိုင်ငံဝါဆောမြို့မှာဒီကနေ့မနေ့အစောပိုင်းမှာရောက်သွားတဲ့သမ္မတဥဘာမာကအဲလိုပြောတာပါ။ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်လာဖို့တရားသလောက်ရှိနေတဲ့ဟီလာရီကလင်တန်ဟာသမ္မတဥဘာမာအဆိုရလက်အောက်မှာနိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့ခြင်းတုန်းကသူနဲ့သူ့ရဲ့အဓိကလက်ထောက်ဝန်ထမ်းတွေအကြားအရေးကြီးတဲ့လျှို့ဝှက်အချက်လက်တွေကိုပေါ့ပေါ့ဆဆကင်တွေခဲ့သလားဆိုတာအမေရိကန်နိုင်ငံခြားရေးဌာနကဌာနရင်းစုံစမ်းစစ်ဆေးမှုတွေပြန်လုပ်ဖို့ရှိပါတယ်။ထိုင်ဝမ်ကရထားဒဇင်းပေါ်မှာပေါက်ကွဲမှုနဲ့မိလောက်မှုတွေဖြစ်တာကြောင့်ခရီးသည်25ယောက်လောက်ထိခိုက်ဒဏ်ရာရပြီးတချို့ဒဏ်ရာပြင်းထန်တဲ့အကြောင်းထိုင်ဝမ်အရာရှိတွေကပြောပါတယ်။ကြာသပတေးနေ့နောက်ပိုင်းကဖြစ်တဲ့ဒီပေါက်ကွဲမှုဟာအကြမ်းဖက်တိုက်ခိုက်သူတွေလက်ချက်ဖြစ်ဖို့မရဘူးလို့ဒီနေ့သတင်းစာရှင်းလင်းပွဲတွင်တိုင်ပေမြစ်ထားရဲဌာနအကြီးအကဲဝမ်ပေါင်ချန်းကပြောပါတယ်။ တိုင်ဝမ်ကျွန်းရှိပိုင်းကိုနီပါတက်အင်အားပြင်းထန်တဲ့တိုင်ဖုန်းမုန်တိုင်းဝင်တိုက်တာကြောင့်လူ2ယောက်ထဲမှနေသေဆုံးပြီး66ယောက်ထဏ်ရာရနေပါတယ်ခင်ဗျာ
2016ခုနှစ်ဇူလိုင်လ10ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကျင်ညာပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ် VOE American တန်ရက်စနေနေ့မနက်ဖြန်အစီအစဉ်တွေကို line to meter 32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေကျမခွန်ညိုပါရှင်
This program has come to you from the Voice of America, Washington.